Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ1ရက်နေ့တောက်ကြညညပိုင်းမြန်မာဘာသာစီစဉ်လို့ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာဒီနေ့ကိုလိုက်ဒိုမီတာ19 25 32နဲ့လိုက်လိုက်မီတာ190လို့ပြင် Facebook နဲ့ YouTube တို့ကနေမှာရုပ်သံနဲ့တွဲဖက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီတူပ
ါကျွန်တော်ကတော့ဝင်းမင်းပါကိုစီတူနဲ့ပဲဒီနေ့ထိတ်တန့်ရောက်တဲ့တဲ့ကိုပြောပြပေးပါမယ်ဒီနေ့အထူးခြားဆုံးသတင်းတွေအဲမှာတော့ American ရွေးကောက်ပွဲမှာရေပေးချောင်းမဲပေးဖို့ခက်နေချိန်မှာကြိုတင်မဲပုံးတွေလည်းမီရှုဖြက်စီးခံခဲ့ရပါတယ်နောက် EU ဥရောပသမဂ္ဂနဲ့ဂျပန်တို့အကြားမှာတော့အရေးပါတဲ့လုံခြုံကာကွယ်ရေးစာချုပ်သစ်ချုပ်လိုက်ပါတယ်နောက် Israel လေကြောင်းတိုက်ခိုက်မှုကြောင့် Gaza နဲ့ Lebanon မှာတိုက်စုံမှုတိုးလာချိန်အပြစ်ရရေးမေကွန်းထုတ်လာပါတယ်အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါကိုစီတူ
ဟုတ်ကဲ့ပါကိုဝင်းမင်းကြီးခုညပိုင်းနားဆင်မယ့်အထဲမှာတော့ TNL တအန်တက်ထိန်းချုပ်ထားတဲ့ကုခိုင်မြို့ပေါ်ကကုခိုင်မြို့ပေါ်ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ
်။ဦးရည်ရုံရဲ့မတ်တက်လာရဲ့ဒီတော့ဒီကျောဘက်ကခြံနဲ့လည်းကြာတယ်။ဓမ္မရကျန်၃လုံး၊ဒုတိယရင်က၄လုံး၊တတိယရင်ကတော့၆လုံးလောက်ကြာတယ်။၁၀လုံးကြာတယ
်။ကုခိုင်ဒေသခံတဦးပြောသွားတာပါ။ဒီကြောင့်သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ဖို့ရှိပါတယ်။ဒီတဲ့နဲ့တူရှန်ကယားနယ်စပ်မှာစစ်ကောင်စီဒရုန်းနဲ့တိုက်ခိုက်လို့ကလေးငယ်တူသေဆုံးပြီးတော့ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တာရခိုင်ကစည်ရေးပြည်ပခါတွေကြားမှာဒေသခံတွေသေဆုံးရတာနဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတချို့ကိုလည်းနားဆင်ကြရမှာပါဒါနဲ့တူတောက်ကြညာတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့မြို့သမီကဏ္ဍအသိပ္ပံနဲ့နီးပညာသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်တွေကိုကြည့်ရှုနားဆင်ရမှာပါပတ်စဉ်အစီအစဉ်တွေနဲ့သတင်းပြပွက်ချက်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်စီသူတို့တူပြောပြပေးမှာပါခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာရေပေးချောင်းမဲပေးဖို့အခက်အခဲအပြင်မိဘုံတွေမိရှုဖြက်စီမဲဘုံတွေမိရှုဖြက်စီခံရတာပါကြုံနေရပါတယ်။နိုဝင်ဘာလ5ရက်ဒီသမရရွေးကောက်ပွဲအတွက်ပြည်내အတော်များများကြိုတင်မဲပေးနေခြင်းအခုလိုမဲဘုံတွေဖြက်စီခံရတာရေပေးသင့်ပြည်내ရဲ့ဖြက်စီဆုံးရှုံးမှုတွေကြောင့်မဲပေးဖို့အခက်ကြုံရတာတွေကိုပြည်내တချို့မှာရင်ဆိုင်နေရတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်။ Pacific အနောက်မြောက်ပိုင်း Washington နဲ့ Oregon ပြည်내တွေမှာသမရရွေးကောက်ပွဲအတွက်ကြိုတင်မဲပုံးတချို့တနင်္လာနေ့မနက်စောစောကမိရှုခံခဲ့ရတာကြောင့်မိရှုတဲ့သူကိုဖမ်းနိုင်ဖို့ကြိုးစားနေတယ်လို့လည်းဒီရွေးကောက်ပွဲအရာရှိတွေကဆက်ပြောပါတယ်။မဲပုံးတွေမိလောင်သွားတဲ့အတွက်ယာနဲ့ချီတဲ့မဲတွေမိလောင်ပျက်စီးသွားပါတယ်။တချို့မဲဆန္ဒရှင်တွေကပြန်ပေးမယ်လို့ပြောပေမဲ့ရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေတိကျမကပေါ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။မကြာသေးခင်ကဟာရီကိန်းဟဲလင်းကြောင့်ရေလွှမ်းမိုးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာရှိပေးတင့်ပြည်သူတော်များများသူတို့ရဲ့မှတ်ပုံတင်လို့နိုင်ငံသားဖြစ်ချောင်းတက်တဲ့ထောက်ထားတွေရေထဲမှာဆုံရှုံသွားတဲ့အတွက်မဲယုံကုံသွားဖို့အခက်အခဲတွေ့နေပါတယ်လူတွေထောင်နဲ့ရှိအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးမဲယုံတွေပြောင်းရွှေ့တာပိတ်တာတွေရှိတဲ့အတွက်ကြိုတင်မဲတွေပေးကြဖို့သက်ဆိုင်ရာကတိုက်တွန်းနေပါတယ်ခင်ဗျာ
ဂျပန်နဲ့ EU ဥရောပသမ္မတအကြားမှာလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာဗတ်ပေါင်းစုပူးပေါင်းဆောင်ရွက်မှုအသစ်တွေကိုဒီနေ့တောက်ကြနေ့မှာကြေညာခဲ့ပါတယ်ပူးတွဲစည်ရေးလက်ချက်မှုတွေလုပ်ရေးကာကွယ်ရေးနဲ့ပတ်သက်တဲ့သတင်းချက်လက်တွေအပြန်အလှန်ဖလှယ်ရေးနဲ့အကသလုံခြုံရေးဆိုင်ရာအပါအဝင်ပူးပေါင်းဆောင်ရွက်ရေးတွေကို EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတက်ကီချီယူဝါယာတို့တိုကျိုမြို့တော်မှာလက်မှတ်ထိုးသဘောတူခဲ့ကြပါတယ်။အခုလိုလုံခြုံရေးကာကွယ်ရေးဆိုင်ရာဗတ်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတိုးဖို့ EU နဲ့အာရှပစိဖိတ်ဒေသနိုင်ငံတစ်ခုနဲ့ပထမဆုံးချိန်သဘောတူစာချုပ်စာဖြစ်တယ်လို့ EU အကြီးအကဲဘော်ရကပြောကြားခဲ့ပါတယ်။အာရှဒေသမှာတရုတ်ရဲ့စစ်အင်အားတိုးမြင့်မှုတောင်တရုတ်ပင်လယ်ပြင်မှာရေပြင်နယ်နိမိတ်ချဲ့ထွင်နေမှုမြောက်ကိုရီးယားနဲ့ရုရှားစီးရအတိုးမြင့်ဆောင်ရွက်နေမှုရှိနေချိန်မှာအခုလိုဂျပန်နဲ့ EU တို့ကြားမှာလုံခြုံရေးကာကွယ်ရေးဆိုင်ရာမဟာဗျူဟာမြောက်သဘောတူခဲ့ကြတာပါဒေသတွင်းစိုးရိမ်စရာအခြေအနေတွေကြောင့်ဂျပန်နိုင်ငံမှာလည်းဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းကြီးကျယ်ဆုံးကာကွယ်ရေးဆိုင်ရာအဆင့်မြင့်တင်မှုတွေလုပ်နေပါတယ်ဂျပန်နိုင်ငံကနေ EU ကြီးကဲဂျိုးဆက်ဘော်ရဲဟာတောင်ကိုရီးယားကိုခီးဆက်သွားပြီးတော့မြောက်ကိုရီးယားနဲ့နျူကလ িয়ার ရန်အန္တရာယ်ကိုအဓိကဦးစားပေးဆွေးနွေးမယ်လို့ပြောထားပါတယ်ခင်ဗျာ
အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာနဲ့လေဗနွန်မှာသေဆုံးမှုတိုးလာခြင်းအပြစ်ရရေးကိုမေကွန်းထုတ်လာပါတယ်ဂါဇာလေပိုင်းကမ်းမြောင်ကိုအစ္စရေးကမနေ့ညကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပါလက်စတိုင်း58ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းသတင်းဌာန WAFA ကဒီနေ့ထုတ်ပြန်လိုက်တာပါဒီဂါဇာက Deir el-Balah မြို့ကြီးနောက် Nusrat စခန်းနဲ့အဇဝါဒါမြို့တွေကိုအခုလိုတိုက်ခိုက်ခဲ့တယ်လို့ WAFA ကပြောလိုက်ချိန်မှာ Israel စစ်တပ်ဘက်ကတော့ဒီဒေသကအကြမ်းဖက်သမားများစွာကိုရှာဖွေသုတ်သင်ခဲ့တာလို့ပြန်ပြောလိုက်ပါတယ်။ဒါအပြင်လက်ဗနွန်မြို့တော်ဘေရွတ်တောင်ပိုင်းဒါဟီယာစင်ဂျေဖုံးကိုလည်း Israel တပ်ကမနေ့ညကပဲပုံချဲခဲ့တာကြောင့်ဒါဇင်နဲ့ချီတဲ့ဆာအူတွေပျက်စီးသွားပြီးထိခိုက်သေးဆုံးမှုသတင်းတော့ချက်ချင်းထွက်မလာသေးဘူးလို့လက်ဗနွန်အစိုးရသတင်းဌာနကဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့ဘေရွတ်မြို့တော်ကိုအပေါ်ကနေစီးမြင်ရတဲ့ Israel ရဲ့မြို့ကို Israel ရဲ့ဒီနေ့မနေ့လေကြောင်းတိုက်ခိုက်တာကြောင့်တော့လူ3ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့လက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာလက်ဗနွန်ဝန်ကြီးချုပ်နီယပ်မကာတီကလည်းသူ့နိုင်ငံအပေါ် Israel ကိုပိုတိုးပြီးတိုက်ခိုက်လာမှုတွေဟာနိုင်ငံတကာရဲ့အပြစ်အယိုးကြိုးပမ်းမှုတွေကိုပယ်ချလိုက်ရာရောက်တယ်လို့ဝေဖန်မေကွန်ထုတ်လိုက်ပါတယ်ခင်ဗျာ
။လက်ဗနွန်နယ်စပ်နဲ့ကပ်နေတဲ့ Israel နိုင်ငံမြောက်ပိုင်းကမက်တူလာမြို့မှာလက်ရဆိုင်ပြိုးရေးလုပ်နေတဲ့ထိုင်းနိုင်ငံသား4ယောက်သေဆုံးသွားပါတယ်။ဂျာဒဗရီနီကမက်တူလာမျိုးဘက်ကိုပစ်ခတ်လိုက်တဲ့ rocket ဒုံးကျည်ကြောင့်ထိုင်း၄ယောက်တိဆုံးပြီးတော့တယောက်ဒဏ်ရာရခဲ့တဲ့ပုံမှာအင်တန်ဝမ်းနေတယ်လို့နိုင်ငံသားရေးဝန်ကြီးမော်ရစ်ဆန်ဂွန်ဘွန်က ace လူမှုကွန်ရက်မှာဒီကနေ့ရေးသားခဲ့ပါတယ်။တိဆုံးသွားသူတွေရဲ့မိသားစုတွေနဲ့မိသားစုတွေကိုအပြည့်အဝအကူအညီပေးဖို့ Davis မှာရှိတဲ့ထိုင်းတန်ယုံကိုသူကဂျာဒဗရီနီညကလေးကညွန်ကြားထားတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အချိန်မြင့်ကျေပြန့်လာတဲ့ပြည်ပခါကြောင့်ပြိမဲ့ရက်သားတွေကြီးကျယ်ထိခိုက်နေတာကိုကာကွယ်နိုင်ဖို့တပ်ဆိုင်တဲ့အဖွဲ့တွေအားလုံးငင်းချမ်းတဲ့လမ်းကိုပြန်သွားကြဖို့ထိုင်းနိုင်ငံကတောင်းဆိုတယ်လို့ထိုင်းနိုင်ငံသားဝန်ကြီးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လက်ဗနွန်ဘက်ကပြစ်လိုက်တဲ့ rocket ဒုံးကျည်ကြောင့်မက်တူလာမြို့မှာစိုက်ကင်းတစ်ခုမှာအလုလုနေတဲ့နိုင်ငံသားထိုင်းလူသားတွေတိဆုံးခဲ့တယ်လို့ Israel ဘက်ကသတင်းတွေမှာလည်းဖော်ပြပါတယ်။ Israel တယောက်နဲ့ထိုင်းနိုင်ငံသားတွေဖြစ်တဲ့ Kuiset Babanan, Ekapong Wonse, Tantilandat နဲ့ Perut Pilatrang တို့တိဆုံးသွားကြတယ်လို့အစ္စရေးတင်းတင်မှာပြောထားပါရယ်ခင်ဗျာ
ဒီ OA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.69 kHz 15.53 ညလိုက်တိုမီတာ25 kHz 11.83ညလိုက်တိုမီတာ32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American တန်ကနေတောက်ချညာသတင်းတွေကိုကိုစီသူနဲ့ပဲဆက်ပြီးတော့ပြောပြပေးနေပါတယ်အခုတော့မြန်မာနိုင်ငံအထွတ်ကုလသမဂ္ဂမှာကိုစားပြုမှုကိုအရင်အတိုင်းတန်မကြီးဦးကျော်မိုးထွန်းဆက်ရမယ်လို့မျှော်မှန်းထားပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့ကိုစားပြုမှုကိုဒီနှစ်လည်းအရင်နှစ်တွေကအတိုင်းဆိုင်းငံ့ထားပြီးဥကြောမထုံးမဲ့မြမကိုယ်စားလှယ်ဖြစ်ဆက်တာဝန်ယူခွင့်ရဖို့မျှော်လင့်ထားတယ်လို့တန်မကြီးဥကြောမထုံးက VOA ကိုပြောလိုက်တာပါနိုဝင်ဘာလလဲ UN Credential Committee စီဝေးကျင်းပဖို့အကြံပြင်းသိထားတယ်လို့လည်းမနေ့က VOA နဲ့တီးတန့်ဆက်သွယ်မေးမြန်းခဲ့မှာဥကြောမထုံးကအခုလိုပြောလိုက်ပါတယ
် indication တွေအရာဆိုရင်တော့ပေါ့နော်ကျွန်တော်တို့ဒီ status ကိုလက်ရှိရှိနေတယ်လို့ဆက်သွားတဲ့ဥစ္စာမျိုးရှိမယ်လို့ပဲအဲကျွန်တော်တို့ indication တွေရထားတာရှိတယ်ပေါ့နော်အဲသူတို့ November လောက်ကုန်ပိုင်းမှာအဲ credentials committee စီဝေးလို့ဖို့ရှိတယ်လို့တော့အကြံပေးတည်ထားတယ
်2021ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့ကုစားပြုမှုကိုဆိုင်းငံ့ထားဖို့ American Russia တရုတ်စတဲ့အဖွဲ့ဝင်6နိုင်ငံပါတဲ့ကုလသမဂ္ဂရဲ့ DUN credential committee ကဆုံးဖြတ်ထားခဲ့တာပါတမကြီးဦးကျော်မထွန်းဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ပွဲနိုင်ရဆွေးကားကိုပဲဆက်ပြီးတော့ကိုစားပြုရည်တည်နေတာပါမြန်မာနိုင်ငံကိုယ်စားလှယ်ဖြစ်ဆက်တာဝန်ယူခွင့်ရရှိနေတဲ့အတွက်မြန်မာပြည်သူတွေရဲ့အတန်ကိုနိုင်ငံတကာသိအောင်တင်ပြခွင့်ရနေတယ်လို့လည်းဦးကျော်မထွန်းက VOA ကိုပြောထားခဲ့မှုပါတယ်စစ်ကောင်စီဘက်ကတော့ဦးကျော်မထွန်းကိုဖယ်ရှားပြီးသူတို့အဆိုပြုတဲ့ကိုယ်စားလှယ်ကိုအစာထုတ်ခံပေးဖို့ကုလသမဂ္ဂကိုစက်တိုက်အဆိုပြုလာခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းအရက်သားတွေပေါ်မှာရက်ဆက်တဲ့အကြမ်းဖက်လုပ်ရက်တွေဆူဆူဝါးဝါးတိုးလာနေပြီးတော့ကျူးလွန်သူတွေထဲမှာစစ်တပ်အပြင်စစ်တပ်ကိုဆန့်ကျင်နေတဲ့အဖွဲ့အစည်းတွေပါပါဝင်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ IMM အကြီးအကဲကပြောကြားလိုက်ပါတယ်။ဒါတွေကိုစုံစမ်းစစ်ဆေးနိုင်မှု NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ IMM အကြီးအကဲ Nicholas Gonjom ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
We have received cooperation from like the NUG government in collecting evidence. They've shared evidence with us, which the military has not done. The Junta side has not.
ကျူလွန်ရဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကအချက်အလက်အထောက်အထားတွေစုဆောင်းပေးပြီးတော့ပူးပေါင်းဆောင်ရွက်ပါတယ်။စစ်ကောင်စီဘက်ကတော့ပူးပေါင်းဆောင်မှုမရှိပါဘူးလို့ Nicholas Gojom ကပြောဆိုသွားတာပါ။ စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့တွေကျူးလွန်တဲ့ရာဇဝတ်မှုတွေကိုသက်ဆိုင်ရာအဖွဲ့စည်းတွေကိုယ်တိုင်အရေးယူရေးကိုယ်တိုင်စုံစမ်းစစ်ဆေးနေတဲ့လုပ်ရပ်တွေကိုမြင်တွေ့ရပြီးမဲ့စစ်တပ်ဘက်ကဒီလိုအရေးယူတာမျိုးလှုပ်ဆောင်တာမျိုးမတွေ့ရသေးဘူးလို့လည်းသူကပြောပါတယ် IMM ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကပေးထားတဲ့လုပ်ပိုင်권အရမြန်မာနိုင်ငံမှာကျူးလွန်နေတဲ့အစိုးဆုံးနိုင်ငံတကာရာဇဝတ်မှုတွေကိုလူမျိုးဘာသာနိုင်ငံရေးတိုက်တွန်းမှုတွေဖိဖဲပြီးတော့အထောက်အထားတွေစုဆောင်းနေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရက်စက်တဲ့ကျူးလွန်မှုတွေဖြစ်တဲ့အချိန်ကြီးမနစ်ကထပ်ပိုများလာခဲ့တာဖြစ်ကြောင်းအရသာပြည်သူတွေထိတ်လန့်ကြောက်စရာလေချောင်းတိုက်ခတ်မှုတွေတိုးလာကြောင်းနဲ့စစ်တပ်ရဲ့ဖမ်းဆီးခံရသူတွေနှိပ်စက်ခံရသူတွေအမျိုးသားအမျိုးသမီးအသက်မပြည့်သေးသူတွေအပါအဝင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့သတင်းချက်လက်တွေရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IMM ကြီးကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
မြန်မာဘာဝင်စစ်ဖြစ်နိုင်ငံတွေအနေနဲ့နိုင်ငံတကာမှာသဘောတူထားတာတွေကိုလိုက်လာဖို့နိုင်ငံတကာချက်ချင်းနေညီလာခံကြီးကတိုက်တွန်းလိုက်ပါတယ်။မြန်မာဘာဝင်ကဘာတဝန်းလက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့နိုင်ငံတွေအနေနဲ့စစ်ပွဲတွေလိုက်လာဖို့သဘောတူထားတဲ့ဂျနီဗာစာချုပ်ပါနိုင်ငံတကာဥပဒေတွေကိုမြေပြင်မှာလည်းပြေဝလိုက်လာကြဖို့ဒီချက်ချင်းနေညီလာခံကြီးကတိုက်တွန်းလိုက်တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ၄နှစ်တချိန်ကျင့်ပါတဲ့ဒီနိုင်ငံတကာချက်ချင်းနေနဲ့လာချမ်းနေတဲ့ညီလာခံကမနေ့ကပြီးသွားချိန်နိုင်ငံတကာပဋိပက္ခတွေကြားလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်လာဖို့ပြက်ကွက်နေစေပဲလို့ဝေဖန်ခဲ့ပါတယ်။အရှေ့လက်ပိုင်းဆူဒန်ယူကရိန်းမြန်မာပါဝင်ကမ္ဘာနိုင်ငံတွေမှာစစ်ပွဲပေါင်း120ကျော်ရှိနေပြီးခိမီနည်းပညာသုံးတိုက်ခိုက်မှုတွေကပါအကာအကွယ်ပေးထားတဲ့ဒီနိုင်ငံတကာဥပဒေတွေကိုလိုက်လာဖို့ပြက်ကွက်တာကြောင့်လူသားတွေထိခိုက်သေးချေမှုဘေးဆိုးကြီးကြုံနေရတယ်လို့အားလုံးသဘောတူတဲ့ဒီညီလာခံဆုံးဖြတ်ချက်မှာထည့်သွင်းခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံဂျာယီဝင်ကြီးကရုရှားနဲ့အတူယူကရိန်းမှာအောင်ပွဲရတဲ့အထိရပ်တည်သွားမယ်လို့ပြောလိုက်ပါတယ်။ရုရှားနိုင်ငံကိုရောက်နေတဲ့မြောက်ကိုရီးယားနိုင်ငံဂျာယီဝင်ကြီးဆိုချိုဆွန်ဟီအနေနဲ့ရုရှားနိုင်ငံဂျာယီဝင်ကြီးဆာဂျီယိုလာဗရော့နဲ့မော်စကိုမြို့တော်မှာဒီနေ့မတွေ့ဆုံခင်အခုလိုပြောလိုက်တာပါ။ဒီနိုင်ငံဂျာယီဝင်ကြီးနှစ်ဦးဆွေးနွေးပွဲထဲမှာလည်းရုရှားကိုသတင်း6ပတ်အတွင်းဒုတိယကြိမ်လာရောက်တဲ့ဝင်ကြီးချိုကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆွမ်းပကကိုဆက်အင်အားတိုးမြှင့်သွားမယ်လို့ထည့်ပြောခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အနေနဲ့လည်းယူကရိန်းကိုအထူးစစ်ဆင်ရေးစကလေးကရုရှားစစ်တပ်နဲ့ပြည်သူတွေရဲ့တရားသောစစ်ကိုခိုင်ခိုင်မာမာဇက်တိုက်ထောက်ခံလာခဲ့ပါတယ်လို့လည်းဝန်ကြီးချိုကပြောခဲ့ပါသေးတယ်။ယူကရိန်းတပ်တွေတံပြန်ထိုးစစ်ဆင်နေတဲ့ကော့ဖ်ဒီတာမှာရုရှားအတွက်မြောက်ကိုရီးယားကစီလွတ်ထားတဲ့တပ်ဖွဲ့ဝင် 8,000 အပါဝင်မြောက်ကိုရီးယားတပ်ဖွဲ့ဝင် 1,000 လောက်ရောက်နေပြီလို့အမေရိကန်ဘက်ကထုတ်ပြောထားပါတယ်ခင်ဗျာ။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးကြတာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတပုတ်နဲ့အစကြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာမဲဆန္ဒရှင်ဖြစ်တဲ့အမေရိကန်လယ်သမားတွေစီးပွားရေးအခက်အခဲတွေကြုံနေရတဲ့အချိန်ဖြစ်ပြီးတော့အစိုးရရဲ့မူဝါဒတွေနဲ့ဆက်ဆက်ပြီးသူတို့အခေါ်လေဆန်ကူစံတက်နေရတဲ့ကာလဖြစ်နေပါတယ်။ဒါကြောင့်လဲရွေးကောက်ပွဲမှာဘယ်သူပဲနိုင်လို့ဘယ်သူပဲသမ္မတဖြစ်လာလေသမားတွေကိုထောက်ပံ့တဲ့ဥတွေတွေအများဆုံးအတီးပြုတ်ပြတ်ထန်းပေးဖို့မျှော်လင့်နေကြပါတယ်။အမေရိကန်နောက်ပိုင်းအီလီနွိုက်ပြည်နယ်ကနေကိန်းဖာရဘော့သတင်းပေးပို့ထားတာကိုကိုငင်းချန်းတင်ပြပေးထားပါတယ်ခင်ဗျာ
။အီလီနွိုက်ပြည်နယ်မော်တန်မြို့ကဂျွန်အခမ်မန်ရဲ့လဲကွက်လေးဟာမသေးချာမရေရာမှုတွေနဲ့ကြုံနေရတာပ
ါ။ In Illinois we have over 25.
အီလီနွိုက်ပြည်နယ်မှာဆိုရင်ရှေ့ပြောင်းစည်းစိုက်တဲ့ရေက2000ကျော်ကျော်ပါလေ။
Illinois ပြည်နယ်ဟာအမေရိကန်မှာဖျုံသီးအများဆုံးထုတ်တဲ့ပြည်နယ်ဖြစ်ပါတယ်။ဒီတီးနိုင်ကနေအခမ်းအမဲရဲ့ဝင်ငွေတစ်ဝက်လောက်ရပါတယ်။ဒီနှစ်မှာမိုးခေါင်နေပေမဲ့လည်းဖျုံသီးနဲ့ဖျုံသီးအနွယ်တွေကိုအများကြီးသူစိုက်ထားပါဗျ။ဒါပေမဲ့လည်းသူ့ရဲ့အကြီးဆုံးမသေးချာမှုကရာသီဥတုမဟုတ်ပါဘူး။လေယာဉ်မြေဥပဒေကနေထောက်ပံ့မှုပြတ်သွားတာကိုသူစိတ်အပူဆုံးပါ။
It provides me a chance to purchase insurance. ဒီဥပဒေကအမကန်ဝယ်ခွင့်ပေးထားတာပါ
။လေကွက်အနေငယ်ပဲပိုင်ဆိုင်တဲ့အခမ်းအမဲလို့လေသမားတွေကဥပဒေကနေထောက်ပံ့ထားတဲ့ထောက်ပံ့ငွေနဲ့တီးနှံအာမခံဖို့ပေးရတာဖြစ်ပြီးတော့အဲ့ဒါရှိမှလည်းငွေချေးယူနိုင်တာပ
ါ I can't show to
ဒီတို့ကရောက်ရင်ပေးဖို့အာမခံဝယ်ထားတာမပြနိုင်ဘူးဆိုရင်သူတို့ကလည်းငွေချေးမပေးတော့ပါဘူး
10နှစ်ကြာ1 trillion dollar ကျော်ဖို့ထောက်ပံ့မဲ့လေယာဉ်မြေဥပဒေမှာ10ရာခိုင်နှုန်းကတီးနှံအာမခံကြီးပါဒီဥပဒေအတွက်ရန်ပုံငွေထောက်ပံ့ဖို့ဥပဒေပြုအမတ်တွေကြားညှင်းခုန်ရင်းစက်တင်ဘာလ30ရက်နေ့မှာဥပဒေသက်တမ်းကုန်သွားခဲ့ပါတယ်အခုအချိန်မှာသမရရွေးကောက်ပွဲပြီးတဲ့အချိန်ထိလွတ်တော်ကိုရန်နာထားတာကြောင့်အခမ်းအနလိုလဲသမားတွေအတွက်မရေမရာဖြစ်နေတာပါ
Farm incomes really
ဒီကထွက်တဲ့ဝင်ငွေကဒီနေ့မှကျသွားမှာပါ
ဒီလိုဖြစ်ရတဲ့အကြောင်းကလည်းမြေဩဇာတွေဈေးတက်ပြီး သူဆိုင်တဲ့ပြောင်းမှုနဲ့ပဲပိဆက်ကလည်းဈေးကျနေတာကြောင့်လို့ပြောပါတယ်။ဈေးကျရတဲ့အကြောင်းတစ်ခုကလည်းအမေရိကန်ကထရမ့်အစိုးရလက်ထက်မှာတရုတ်တမ္မနီအပေါ်အခွန်တိုးမြင့်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ပဲပိဆက်တွေအပေါ်ကုန်သွယ်ခွင့်တိုးမြင့်လိုက်လို့ပါ Joe Biden လက်ထက်မှာလည်းဒါကိုဆက်ထားထားပါတယ
် China's purchases of
တရုတ်ဝယ်ယူတာကကျသွားပါတယ်ဒါကြောင့်ကုန်သွယ်ခွင့်ကလက်သမားတွေကိုအရင်ဆုံးထိတာပါ
American သမ္မတလောင်းမဲဆွယ်ပွဲတွေမှာကုန်သွယ်ခွင့်ထပ်တိုးကောက်မယ်လို့ပြောရင်အခမန်နဲ့လက်သမား David Eisenman တို့ကိုထိတ်လန့်စေပါတယ
်
ဒါကိုတော့လက်မှာတယ
် Eisenman ဟာသူ့လက်တွက်ပြောင်းမှုတွေကိုတန့်စင်နေတာဖြစ်ပြီးဒါတွေကိုအခုရောင်းရမလားတင်တာပြီးဈေးကောက်မှရောင်းမလားဆိုတာစဉ်းစားနေပါတယ်ဒါပေမဲ့လည်းသူကကုန်သွယ်ခွန်ကြောင့်ရေရှည်ထိခိုက်မှာကိုစိုးရိမ်နေပါတယ
်။ We lost that soybean market.
ကျွန်တော်တို့တရုတ်ပဲပိဆက်ဈေးကွက်ကိုတောင်အမေရိကကိုပေးလိုက်ရတာပါ
။ We need new market.
ဈေးကွက်အစ်စ်လိုပါတယ်။ကျွန်တော်တို့သီးနှံတွေရောင်းဖို့ပါ
။ Ryan Whitehouse ဟာ Illinois လယ်သမားအဖွဲ့ကဥပဒေဆိုင်ရာဒါရိုက်တာဖြစ်ပြီးလယ်သမားတွေအတွက်ဥပဒေပြဋ္ဌာန်းဖို့တောင်းဆိုလှုပ်ရှားသူပါ
။ Making sure that
ကျွန်တော်တို့အဖွဲ့အတွက်ကုန်သွယ်ခွန်တွေမချမှတ်ရေးဟာထိတ်တန့်ဦးစားပေးဖြစ်ပါတယ်။
တရုတ်နဲ့ကုန်သွယ်စစ်ကြောင့်တင်းနဲ့ဈေးနှုန်းတွေမကတခြားဟာတွေကိုပါလဲထိခိုက်တယ်လို့အိုက်ဇမန်ကပြောပါတယ
် Raise prices probably
ကျွန်တော်တို့သုံးဆွဲနေတဲ့ကရိယာတော်တော်များများကိုဈေးတက်သွားစေပါတယ်အချောင်းကအလူမီနီယံနဲ့တန်မဏိဈေးတက်သွားလို့ဖြစ်ပြီးကျွန်တော်တို့လေယာစက်ပစ္စည်းတွေကအဲ့ဒါတွေနဲ့လုံထားတာပ
ါကုန်သွယ်ကွန်ကတက်ရောက်မှုတွေကိုပြေလျော့စေဖို့ထရမ့်အစိုးရလက်ထက်ကလယ်သမားတွေကိုထပ်တိုးအထောက်ပံ့တွေပေးခဲ့ပေမဲ့ဒါတွေဟာသူ့ရဲ့အရှုံးအလုံးကိုမကာမိစေဘူးလို့အိုက်ဇမန်ကပြောပါတယ
် I don't know that it made us whole
ကျွန်တော်တို့အတွက်အကုန်ပြန်ရပါမလားဆိုတာမသိပါဘူ
းဒီနေ့တမရဘသူပဲဖြစ်ဖြစ်လွတ်တော်အမတ်တွေဘသူပဲဖြစ်ဖြစ်လယ်သမားတွေကိုဂယုစိုက်ဖို့အကမန်ကမျှော်လင့်ပါတယ
် Are we well represented
ကျွန်တော်တို့ဒီချာကူစားပြုလာလို့မေးကျွန်တော်ကတော့မထင်ပါဘူ
းဝေကောက်ပွဲပြီးရင်ဘသူပဲနိုင်နိုင်လေယာမြေဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းဖို့အရေးကြီးတယ်လို့အိုက်ဇမန်ကအကမန်ကနှစ်ဦးလုံးကပြောပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲကာလအမေရိကန်လက်သမားတွေရဲ့အခက်အခဲအကြောင်းကိုငင်းချမ်းပြောပြပေးကြတာပါ။လာမယ့်နိုမာလာ9ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေတွစ်ဆုံမေးမြန်းခန်းတွေနဲ့အမေရိကန်ရွေးကောက်ပွဲအကြောင်းသိကောင်းစရာတွေကို VOA Internet စာမျက်နှာ burmese.viewingnews.com မှာတစုတစည်းတည်းတွားရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ကြပါရခင်ဗျာ။အမေရိကန်ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အထူးအစီအစဉ်တွေကိုလည်း VOA ကတင်ဆက်ပေးသွားဖို့အစီအစဉ်ထားပါရခင်ဗျာ။
အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဝင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
် VOA American တန်တောက်ကြညဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်ပြီးတော့ရှမ်းကယားနယ်စပ်ဘက်ကလေကြောင်းတိုက်ခတ်ခံမှုသတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ချင်ပါတယ်ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဗမောက်ကြီးရွာနာကစစ်ဘေးရှောင်ထွက်ပြေးနေတဲ့ပြည်သူတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ပုံကျဲခဲ့လို့ကလင်းငယ်တယောက်အပါအဝင်ဒေသခံ2ယောက်တည်ဆုံးပြီးတော့6ယောက်တန်းရာရှိခဲ့ပါတယ်။ကင်နီတက်တွေထိန်းချုပ်ထားတဲ့နေမျိုးတွေအပေါ်စစ်တပ်ကနေ့စဉ်ရက်ဆက်ဆိုသလိုလေကြောင်းတိုက်ခတ်မှုတွေလုပ်နေတယ်လို့ကင်နီဟုတ်လူမှုကွန်ရီအဖွဲ့ကပြောပါတယ်။ဒီကြောင်ရန်ကုန်ကပြပုတ်ထားတဲ့သတင်းကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဖက်ပြေးနေကြရတာပါအောက်တိုဘာလ31ရက်နေ့ကြာသာပတေးနေ့မနက်9နာရီလောက်မှာတော့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဘန်းမောက်ကြီးရွာကနေထရော်လာကြီးနဲ့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ရွာသူရွာသားတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ပုံကျဲတိုက်ခိုက်တဲ့အတွက်ကလေးငယ်တအူးအပါအဝင်2ဦးသေဆုံးခဲ့တယ်လို့ကရင်နီလူခွေရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ်
စစ်ကောင်စီရဲ့ဟို drone ပေါ့နော်ဒီဘာမောင်းကြည့်ရမောဘာမောင်းကြည့်ရဆိုတာကဒီကျွန်တော်တို့ဖက်ကုံနဲ့ပင်လောင်းညနေဆက်လက်မှာရှိတဲ့ရွာပေါ့နော်အဲ့ဒါကိုဘုံကျဲ drone နဲ့ဘုံကျဲတက်ခဲ့တဲ့ကြောင့်မို့အာကလင်းငတ်ဦးတက်ဆော့ပြီးတော့မှဒီကိုဦးပေါ့နော်ဒီလိုလူထုကိုဦးချစ်ခိုင်းတရားရရှိသွားတယ်ဆိုတော့ဟိုကျွန်တော်တို့ရင်းရရှိပါတယ်
အဲ့ဒီဘုံကျဲတိုက်ခိုက်မှုမှာဒဏ်ရာရထားတဲ့ကလေးငယ်ကိုဆေးကုသဖို့အတွက်ဆေးဘင်းရှောင်းတွေကိုကူညီပေးနေတဲ့ကယင်နီဟုတ်အဖွဲ့ကနေပြီးတော့တည်ဆောင်လာတဲ့အချိန်မှာတည်ဆုံသွားတာလို့လည်းကယင်နီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပါတယ်
။စာကြံတော့လက်နဲ့ကြည့်ပဲထင်လိုက်တာ။နောက်ပိုင်းကျမှကျောဆန်တင်နေတဲ့အရှိူအိတ်ရဲပေါ်နဲ့ရဲပေါ်နှစ်ယောက်ကဒီကလေးလေးကိုတည်လာတယ်။ခြေကတပြမှုဆိုပြီးတော့ဝီးတော့လက်ခီရလည်းဆိုးတော့သူတို့နားကိုကျွန်တော်တို့လက်လွဲယူလိုက်တယ်ပေါ့နော်။အိတ်လေးလေးကိုရတယ်လို့ကျွန်တော်တို့ကားနဲ့ပဲတင်သွားလိုက်မယ်လို့ဆိုင်ကနေအစင်မပြေတော့ဘူးလို့အမှန်ကျွန်တော်တို့ပို့လိုက်တော့အနောက်ကအသေးစိတ်တွေတော့မတိရဘူးပြပြောပြတာတော့ကျွန်တော်တို့တိရတလောက်ကတော့တယောက်ကပွချင်းမိတည်တယ်ကိုယောက်ကတရားရတယ်ပြီးတော့ဒီကလေးလေးပါရင်တော့နှစ်ယောက်ပေါ့နော်ဒီကလေးလေးလည်းမနေ့ကဆုံးသွားပြီပြောတယ်အမ်မနေ့တိုက်ပွဲမဖြစ်ဘူးပြမနေ့တိုက်ပွဲမဖြစ်ဘူးပုံမှန်ဆိုရင်တော့သူတို့ကညနေပိုင်းမှာလက်နက်ကြီး drone တွေနဲ့တုံးပြီးတော့သူတို့ကစစ်ကြောင်ထိုးတာပေါ့နော်တိုက်ပွဲတော့မဖြစ်ဘူး
120မမ drone ဘုံနှလုံးပြစ်ချတိုက်ခိုက်ခဲ့တာကြောင့်စုစုပေါင်း2ဦးသေဆုံးပြီးတော့ကိုဦးဒဏ်ရာရခဲ့တာဖြစ်ပါတယ်ဗမောက်ကျေးရွာတွေကရွာသူရွာသားတွေကိုဘေးလွတ်ရာကိုကယ်ထုတ်ပေးပြီးတော့စစ်ဘေးရှောင်တွေအတွက်ကာကွယ်ရေးတပ်တွေကစံရိတ်ခါတည်ထုတ်ပေးနေတဲ့အချိန်မနေ့တုန်းက drone နဲ့ဘုံကျဲခံခဲ့ရတာလို့မြေပြင်မှာရှိနေတဲ့ကယင်းဒီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပါတယ်။အင
်းကုံပြီဗျကျွန်တော်တို့ကယ်ထုတ်နေတာတော့နည်းနည်းကြာပြီ။ကုံပြီမနေ့ကတော့နောက်ဆုံးကုံပြီးတော့မှအဲဆန်စပါးတွေတဲ့ပြေးနေတာပေါ့သူတို့စာနုစာဖို့အတွက်ဟိုဘက်ရောက်လို့ရှိရင်စစ်ဆောင်ရောက်လို့ရှိရင်ခက်ခဲမှသူတို့ဆိုပြီးတော့သူတို့ကဆန်နေစပါးတွေတဲချင်တယ်တဲ့တဲပြေးလို့ရလားဆိုတော့ကျွန်တော်တို့အချိန်နေကြည့်ပြီးတော့အချိန်နေကောင်းအောင်တဲပြေးမယ်ဆိုပြီးတော့အဲ့ဒါမင်းအဖြစ်မနေ့ကအဲ့ဒါတဲပြေးနေတဲ့အချိန်ဖြစ်သွားတာ
စစ်ကောင်စီတက်တွေဟာပင်လောင်းလမ်းမိုက်ကနေထိုးစစ်ဆင်လာတာကြောင့်ပင်လောင်းနဲ့ဖေခုံမြို့နယ်နေဆက်မှာစီးရဲတင့်မာနေတာကတလကျော်ကြာလာပြီဖြစ်ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေ drone တွေနဲ့တိုက်ခတ်လေးရှိပြီးတော့တော်လန်ရေးပူပေါင်းတက်ဖွဲ့တွေကလည်းပြန်ပြီးတော့ပြစ်ခတ်လေးရှိတယ်လို့ကယင်းဒီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပြပါဗျ။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့တုန်းကလည်းလတ်တိန်ကျေးရွာမှာလေရင်နဲ့ဘုံကျဲလို့အသက်30ကျော်အမျိုးသမီး2ဦးသေဆုံးပြီးတော့10ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါဗျ။လေရင်ဘုံကျဲမှုကြောင့်ရှမ်းကယားဒေသမှာစက်တင်ဘာလအတွင်းမှာကျောင်းနေအရွယ်ကလေးငယ်9ဦးအပါအဝင်11ဦးထပ်မံနဲ့သေဆုံးပြီးတော့50ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါဗျ။လက်တလောပင်လောင်းနဲ့ဖဲခုံမြို့နယ်တွေဘက်မှာစစ်ကောင်စီက drone နေနဲ့တုံးပြီးတော့ဘုံကျဲလို့အရက်သားထိခိုက်သေးဆုံးရတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့စက်ပိတ်ထားပါတယ်ရှင်
။ရှမ်းကယားနယ်စပ်ဘက်ကစစ်ဘေးရှောင်တွေဒုက္ခကြုံတရနဲ့ကြုံတွေ့နေရတဲ့အကြောင်းမဆုမွန်ပြောပြပေးကြတာပါ။အခုဆက်ပြီးတော့ကုတ်ကင်ဘက်နဲ့ကချင်ဘက်ကသတင်းတွေနဲ့ဆက်ချင်ပါသေးတယ်။တအံမျိုးသားလူမျိုးရေးတပ်မတော် DNL ထင်းချုပ်ထားတဲ့ကုတ်ခိုင်မြို့ပေါ်ကိုဒီနေ့မနက်ကစစ်တပ်ကဘုံကျဲတိုက်ခိုက်လို့တဦးသေဆုံးပြီးတော့လူတချို့ဒဏ်ရာရခဲ့ပါတယ်။ကချင်ပြည်နယ်အထူးဒေသတစ်ချီဝေမြို့နယ်ဖီမော်မှာရှိတဲ့နေကြာဆောင်တပ်အမှတ်1331ကို KNY ကတင်းယူလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကစစ်ရေးသတင်းတွေရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မာမိတ်တပ်တွေထင်းချုပ်ထားတဲ့မြို့တွေအပေါ်စစ်တပ်ကလေကြောင်းကနေခက်စိတ်စိတ်တိုက်ခိုက်နေတာမှာဒီကနေ့တောက်ကြနေမနေ့အစောပိုင်းမှာတော့ TNL ထိမ့်ချုပ်ထားတဲ့ကုတ်ခိုင်မျိုးကိုလေကြောင်းကနေ၃ချိန်ဘုံကျဲခဲ့ပါတယ်စစ်တပ်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်ပျက်စီးမှုတွေကိုကုတ်ခိုင်ဒေသခံတို့က VOA ကိုအခုလိုပြောပါတယ
်ဦးရေဆုံးရေမတ်တက်လာရေတော့ဒီဘက်ကကျောဘက်ကခြံနဲ့လည်းကြာတော့အဲ၃နေရာကြာ၃ချိန်ပါက၃နေကိုဓမ္မရကျ၃လုံးဒုတိယချိန်က၄လုံးတတိယချိန်ကတော့ชาวโรงชาวเลยเสร็จแล้วจ้ะอ๋อเนี่ยดูเดียวดีเลยยูทาเดียวดีอ่ามีเยอะยงก็တော့ทีเลย
ตะชาที่ไก่ดันยายาตูฤเนี่ยณัตตะละยงอธิไก่ก็တော့ไม่ติยะดีจังပြောပါတယ်กุไข่เดต้ากันตะโชก็တော့เตซ้องดูอမျိုးตาหาเล่นน่ะไก่อภเฝซี้ก็ผิดจังပြောไปแม้ตีจาอติปุจะไม่ยาได้บ่าวดีนี้มะเน3นายกวยกันเฉยมาတော့สิกกองสีก็เจ๊ไต่เลย2ซี้เนี่ย3เจ๋งบ้ง10ลงเจ๊แก่จังเนี่ยอะกောက်ขุนยงมีตัฐานายงနတလာကျောင်းမျက်စိယုံအေရှားဝတ်တိုးဂိတ်နဲ့ယူကလစ်တော်ရီဘက်မှာကြာရောက်ခဲ့တဲ့ကြောင်း TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုကြောင့်လူတယောက်ထိခိုက်ပြီးကျွဲတကောင်နဲ့ဌာနဆိုင်ရာအဆောက်အဦတွေထိခိုက်ပျက်စီးကြောင်းလည်းဖော်ပြထားပါတယ်မူဆယ်မျိုးနဲ့3မိုင်အကွာမှာလည်းဒီနေ့မနက်ပိုင်း9နာရီလောက်ကလက်နက်ကြီးပောက်ကွဲတံနဲ့လက်နက်ငယ်ပစ်ခတ်တံတွေကြားရတဲ့ကြောင်းဒေသခံတို့ကပြောပါတယ်အခင်းပစ်ပွားတာကတော့ မူဆယ်မျိုးနဲ့သုံးမိုင်ခန့်အကွာမန်းမိုင်ဘက်မှာမိုင်းနှိမိတာကြောင့်လူနှစ်ဦးထိခိုက်ခဲ့တယ်လို့ကြားကြည့်ရတဲ့အကြောင်းလည်းပြောပါရယ်မူဆယ်မျိုးအနီးတစ်ဝိုက်မှာညီနောင်မဟာမိတ်သုံးဘွဲ့အပြင် KIA ကချင်နဲ့ရှမ်း SSPP အဖွဲ့တွေလည်းအခြေစိုက်လှုပ်ရှားနေတာပါကချင်ပြည်နယ်ဘက်မှာတော့စစ်တပ်နဲ့ KIA တပ်တွေဒီအပိုင်းစီရေးတင်းမာနေတဲ့ကချင်ပြည်နယ်အရှေ့ပိုင်းကချီပွေမြို့နယ်ဖီမော်မြို့အခြေစိုက်နေကြားဆောင်တပ်အမှတ်1001ကိုကြာသာပတိနေ့ညနေပိုင်းက KIA ပူးပေါင်းတပ်တွေကသိမ်းယူလိုက်တဲ့ကြောင်းကချင်ဒေသခံသူကပြောပါရယ
်မနေ့က1001တော့တိတ်နေယူတော့တယ်1001တော့အားလုံးတိုင်းထဏာချုပ်သုံးစုံသိမ်းယူရအဲ့လိုကြားတယ်အဲကံပိုက်ကြီးပဲကြာတော့တော့ပေါ့
နေကြားဆောင်တပ်အမှတ်1001မှာတိုက်ပွဲဖြစ်ပွားပြီးသိမ်းပိုက်နိုင်တဲ့သတင်းကို KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကအတည်ပြုပါရယ
်ဟုတ်ကဲ့ပါဟို BJF အမှတ်1001ကိုတော့ဒီနေ့ပိုင်းတင်းပြီးမှလုကွေပီရုစစ်တပ်ခံကိုတော့ဒီညနဲ့တနာယီဝန်းကျင်မှာBC တင်ပိုက်နိုင်ရယ်ဆိုတော့ဒီပြုချက်ကခုမှရပါတယ်ဟုတ်ကဲ့
KIA ပူးပေါင်းတပ်တွေဟာကချင်ပြည်နယ်အထူးဒေသတစ်ကိုစတေမာလာကုံပိုင်းမှာထိုးစစ်ဆင်ခဲ့တာပါလက်ရှိမှာတော့ချီပွေဆော့လော်နဲ့ပန်းဝါစတဲ့အရေးပါတဲ့မြို့တွေနဲ့နေကြားဆောင်တပ်အမှတ်1002နဲ့1003တို့ကိုသိမ်းယူထားပါပြီမိုးမောင်းတဲ့ဗမော်မြို့နယ်ဘက်မှာတော့အောက်တိုဘာ20ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုဖားကန့်ဒေသလုံးကင်းဘက်မှာလည်းစီရေးတင်းမာမှုတွေပြန်မြင့်တက်လာနေပါတယ်လက်ရှိချမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းဒေသောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းအခြေအနေတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
။ရှမ်းမြောက်နယ်ကချင်ဘက်ကစီးရဲတမမှုအခြေအနေတွေကိုကုန်ငင်းချမ်းတင်ပြပေးခဲ့တာပါ။ခုဆက်ပြီးတော့ရခိုင်ဘက်ကတိုက်ပွဲနောက်ဆုံးရသတင်းပေးပို့ချက်တစ်ပုဒ်ကိုလည်းတင်ပြချင်ပါသေးတယ်။စစ်ကောင်စီနဲ့အာရခတ .a ဂျာမာတိုက်ပွဲပြင်းထန်နေစေဖြစ်ပြီးတော့ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရသာထိခိုက်ဒေဆုံးမှုတွေလည်းပိုတိုးလာနေပါတယ်။ထို့သဖြင့်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေများလာနေတာပါ။ရခိုင်ဘက်ကစီရီပြိပခနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြထားပါရခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တက်တော်အေဂျာတိုက်ပွဲတွေပြင်းထန်နေတာတနစ်နီးပါးရှိလာနေချိန်မှာရခိုင်မြောက်ပိုင်းကမြို့နယ်10ခုနဲ့စစ်ကောင်စီရဲ့တပ်စခန်းတော်တော်များများကိုအရခတ်တက်တော်ဘက်ကသိမ်းပိုက်ထားပါတယ်အခုလိုရခိုင်ပြည်နယ်တိုက်ပွဲတွေမှာထိနာနေတဲ့စစ်ကောင်စီဟာရခိုင်ပြည်နယ်အနှံ့ကမြို့ရွာလူနေရပ်ကွက်တွေကိုမကြာခဏဆိုလိုလာရောက်ဘုံကျဲနေတာတွေကြောင့်ရသားတေဆုံးမှုတွေတစ်နေ့ထက်တစ်နေ့ပိုများလာပါတယ်စစ်ကောင်စီဟာစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့အဆောက်အဦတွေကိုအဓိကဥတီပြီးတော့ပြင်မှတ်ထားတိုက်ခိုက်နေတယ်လို့အာရကတက်တော် A ပြောခွင့်ရခိုင်ဒုက္ခကအောက်တိုဘာ30ရက်နေ့က VOA ကိုပြောကြားခဲ့ပါတယ
်ရခိုင်ပြည်အနှံ့ကဒီစစ်ချောင်ပြည်သူတွေခိုးလုံနေတဲ့ဒီစာတင်ကြောင်းတာတနိကအဆောက်အဦဒီဆေးရုံဆေးခန်းတွေကိုအကြမ်းဖက်စစ်ကောင်စီကသူတို့ဒီလူမျိုးရေးအရအညိုအတေးတွေပေါ်မှာအခြေခံပြီးတော့မှဒီနေ့စဉ်နေ့တိုင်းအပြစ်မှားထားပြီးတော့မှဒီတိုက်ခိုက်တပ်ဖြတ်မှုတွေတောက်လျှောက်ကျူးလွန်နေတာရှိပါတယ်။ဟိုဒါဟာအကြမ်းဖက်စစ်ကောင်စီအနေနဲ့ဒီစစ်ရဇဝတ်မှုကိုဟိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်လို့ဂျနီဗာကွန်ဗင်းရှင်းကိုလည်းချိုးဖောက်တာဖြစ်တယ်ပြ
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်မှာလည်းအော်တိုဘာလအခုံပိုင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်အရသား20ကျော်သေဆုံးခဲ့တယ်လို့အေဘက်ကပြောဆိုထားတာပါ။ကြာသပတေးနေ့အထိလဲအမ်းမြို့ပေါ်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲအတွင်းအရသာထောင်ချီပိတ်မိနေကြပါတယ်ပိတ်မိနေတဲ့အမ်းမြို့တွေကဒေသခံတချို့ဟာလက်နက်ကြီးကြီးတွေနဲ့စစ်ကောင်စီလေကြောင်းပစ်ခတ်မှုတွေကြောင့်တေဆုံးတန်ရနေကြပါတယ်အမ်းမြို့ပေါ်မှာစားနပ်ရိက္ခာတွေလည်းပြတ်တောက်နေကြတာကြောင့်စားဝတ်တွေအရေးပေါ်လိုအပ်နေတယ်လို့အမ်းမြို့ပေါ်မှာပိတ်မိနေသူတူကပြောပါတယ်
တော်တော့ဒီအမျိုးပေါ်မှာလည်းဒီလိုဇာဝနဲ့အရှင်ကတော့ခမင်းကနေတဲ့ဒီလိုလေးငါနေပါတယ်ခမင်းကအခုကစပွဲတတိကို9000ရှိနေတာပြီခမင်းကလည်းအလိုပြုံးလည်းဒီလိုမိဖို့ဖို့ထိုင်လို့ရှိနေပြီးတော့နောက်ပြန်မလေးကြလို့ခမင်းလည်းဇာခုခမင်
းအရခတ်တက်တော့အေအနေနဲ့ရခိုင်ပြည်နယ်ကအမ်းမောင်းတော့ကွာမျိုးနယ်တွေကိုသိမ့်ပိုင်နိုင်ဖို့အင်အားအလုံးရင်းနဲ့ထိုးစစ်စစ်တိုက်ခိုက်နေတာဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒီဒေသတွေမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့သတင်းရယူဖို့ခက်ခဲနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတလအတွင်းမှာပဲစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တာကြောင့်ရခိုင်ဒေသခံ60ကျော်တေဆုံးပြီးတော့တရားကြောဒဏ်ရာရရှိခဲ့တယ်လို့ရခိုင်ခြေစိုက် Development Media Group DMG သတင်းဌာနကကြောက်ယူထားတဲ့စီးရင်မှာဖော်ပြထားပါတယ်။ရခိုင်ဘက်ကတိုက်ပွဲအခြေအနေရသားထိခိုက်တေဆုံးမှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ရခိုင်တိုက်ပွဲအခြေအနေတွေကြောင့်ကိုရနိုင်တင်ပြပေးခဲ့တာပါ။ဒီကနေ့ကြတော့သတင်းပေးပို့ချက်တွေကတော့လောက်ပါပဲ။ကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့ အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းသောတော်ရှင်များခင်ဗျာ2024ခုနှစ်နိုဝင်ဘာလ1ရက် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ VOA ရဲ့ညဘက်အသံလွှင့်အစီအစဉ်တွေကို Facebook နဲ့ YouTube ကအပြင် Jerusalem ကနေလည်းလူမှုမိတ်ဆွေရုပ်သံ line ကနေကြည့်ရှုနိုင်တယ်လို့ Radio ကနေလည်း line တို့ပြီးတဲ့ 19kHz 15953ည line တို့ပြီးတဲ့ 25kHz 11803ည line တို့ပြီးတဲ့ 32kHz 9335လိုင်းလမီတာ190 kHz 1905တို့ကနေလဲဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီဇန်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်သိပ္ပံနဲ့နီးပညာအစီအစဉ်နဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်တွေမတိုင်ခင်တော့အပတ်စဉ်တင်ဆက်ပေးနေကြအမျိုးသမီးကဏ္ဍကိုဦးဆုံးကြည့်ရအောင်ပါစေကူတာကွင်ရအမေရိကန်သုဒ္ဓပြုများအဖွဲ့ American Association of Nurse Practitioner AANP ရဲ့2024ခုနှစ်အတွက်ပြည်နယ်အလိုက်ပေးရတဲ့အကောင်းဆုံးစေကူတာကွင်ရသူနာပြုစုကိုအီလီနွိုင်းပြည်နယ်ကမြန်မာနယ်ဘွားမတ်မြာယီနန္ဒာချီးမြှင့်ခံခဲ့ရပါတယ်။အီလီနွိုင်းပြည်နယ်မှာ Nurse Practitioner လို့ခေါ်တဲ့စေကူတာကွင်ရှိတဲ့သူနာပြု 6,000 တဲကအကောင်းဆုံးဆွမ်းဆောင်ရည်ရှိသူတဦးကိုပေးတဲ့စုကိုသူရခဲ့တာပါ။ဒီစုချီးမြှင့်ခံတာပတ်သက်လို့မတ်မြာယီနန္ဒာကိုမတ်ခင်ပြုထွေးမေးမြန်းထားပြီးတော့မြို့သူပြည်ကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
မမရည်နန္ဒာကြီးမင်္ဂလာပါရှင် VOA Music ကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ
်မင်္ဂလာပါရှင်မင်္ဂလာပါ VOA မိုင
်းโอเคပါမမရည်နန္ဒာကအခုဒီနှစ်အတွက်ပေါ့နော်ဒီ American ပြည်တော်စုမှာဒီအကြီးတန်းသူနာပြည်လို့လည်းပြောလို့ရမလဲမယ်လို့ထင်ပါတယ်ဒီစေကူတာကွင်ရှိတဲ့ပေါ့နော် Nurse Practitioner ကိုပေးတဲ့သူပါမှာဒါ Illinois ပြည်နယ်ကိုကိုစားပြုပြီးတော့မှစုရတယ်ဆိုတာသိရတယ်လေဆိုတော့ဒီစုနဲ့ပတ်သက်ပြီးတော့အဲ့ဒီတော့လေ congratulations ပါဆိုတော့အရင်ဆုံးဒီစုကိုလေနည်းနည်းဟိုအသေးစိတ်ပေါ့နော်နားလည်အောင်အကျန်းကြီးကတော့ဒါအကျန်းကြီးတူနာပြုရလို့ပြောရမယ်လို့ထင်တယ်ဒါပေမဲ့ဗမာပြည်မှာကျတော့ Nurse Practitioner ဆိုရဲ့ဥစ္စာနဲ့တူညီတဲ့အဲဟိုတူနာပြုဆိုတာမျိုးကနည်းနည်းမရှိဘူးလေနားလည်ဖို့နည်းနည်းခက်တယ်လေဆိုတဲ့အခါကျတော့အဲ့ဒါလေးကိုအရင်ဆုံးရှင်းပြပေးပါလားဘယ်လိုလူတွေကိုပေးခဲ့ဘယ်လိုစုမျိုးလို့ပြောလို့ရမလဲရှင်
ဟုတ်ကဲ့ပါဒီစုပေးတဲ့ organization နာမည်က AANP လို့ခေါ်ပါတယ် American Association of Nurse Practitioner သူဟာ American နိုင်ငံမှာအကြီးဆုံးလို့နော်စေကူတာဝန်ရှိသောသူနာပြုများ organization အစီအယုံအကြီးဆုံးအစီအယုံတစ်ခုပေါ့နော်ဟုတ်ပါသူအဲ့တော့အဲ့ဒီစုဟာသူတို့ကဘယ်လိုလုပ်လဲတစ်နှစ်ကိုတစ်ကြိမ် state 5ခု50ရှင်50ဇလမရှိတဲ့အကောင်ဆုံး nurse practitioner တယောက်ချင်းစီကိုပေးပါတယ်မှာအဲ့တော့သူအဲ့ဆို nurse practitioner ဘာတော့ဆိုရင်မြန်မာပြည်မှာတော့ nurse practitioner role ဆိုတာမရှိသေးဘူး nurse ဆိုတော့ nurse practitioner နာရောပြောအခြေခံပြောမယ်ဆိုရင်တော့သူနာပြုကနေသူနာပြုပညာရေးပြီးတဲ့ခါကျတော့မှနောက်ထပ်3နှစ်စေပညာရေးဆက်ပြီးတော့နှစ်ခုပေါင်းလိုက်တဲ့အချိန်မှာ9နှစ်လောက်ကြာတော့ပညာရေးကိုသူနာပြုပညာရေးအပေါင်းစေပညာရေးနှစ်ခုပေါင်းထားတယ်စေကူတာခွင့်ရှိတော့နာရော license nurse practitioner ဖြစ်ပါတယ်မှာစေကူကပဲတော့သူတို့ကဘာနဲ့လားတန်တူတုံးဆိုရင်မဟုတ်ရင်ပေါ့ပေါ့ general practitioner ဗမာပြည်မှာရှိတော့ရှိတဲ့ဟိုမိသားစုဆရာဝန်တွေလို့ပေါ့အဲ့တော့နာနာရု nurse practitioner တွေကစမ်းသပ်လို့ရတယ်ပြီးယောဂါရှာဖွေလို့ရတယ်ပြီးရင်ဆေးပေးလို့ရတယ်အဓိကအဲ့အခြေခံအချက်ပေါ့နော်မနော်အဲ့တော့ nurse practitioner တွေကဟိုမိသားစုဆရာဝန်တွေနဲ့လည်းတူတယ်ဒါပေမဲ့ nurse practitioner နောက်မှသူမှအထူးကု၄မျိုးရှိတယ်မှာဒီ anesthesiologist လို့ခေါ်တဲ့ထုံစေးမေ့စေးပေးလို့ရတဲ့ nurse practitioner ရှိတယ်ပြီးတော့မိသားစုကျန်းမာရေးကိုကူးဝင်ရတဲ့ nurse practitioner ရှိတယ်ပြီးတဲ့အခါကျတော့ဟို pediatric ပေါ့နော်ကလေးနဲ့ကျန်းမာရေးကူးဝင်ရတဲ့ nurse practitioner ရှိတယ်ပြီးတဲ့အခါကျတော့စိတ်ကျန်းမာရေးကူးဝင်ရတဲ့ nurse practitioner ၄မျိုးရှိပါတယ်မှာ
โอเคရှင်ရှင်းပြပေးတာကျေးဇူးပါ Nurse Practitioner ဆိုတော့တကယ်တမ်းကျတော့ဒါဆရာဝန်နီးနီးကိုဟိုလုတ်ပိုင်ခွင့်စေကူတာပိုင်ခွင့်ရှိတဲ့သူတွေပေါ့နော်ဆိုတော့အဲ့ဒီဆွဆွရှင်းပြတဲ့၄မျိုးထဲမှာမန္တန္တာကျတော့ဘယ်ရောက်မြတ်အတိကအထူးပြုပါတယ်ရှင
်ဟုတ်ကဲ့နန္ဒာဆဆချင်းပထမဦးဆုံးရတဲ့ Nurse Practitioner ဟောပါပေါ့နော်ဘွဲ啊 Family Nurse Practitioner ကိုခေါ်တယ်မိသားစုကျန်းမာရေးပေါ့နော်ဟိုအဲ့တော့နန္ဒာတို့က ဟိုမွေးကမွေးကင်းစကလေးလေးကနေစပြီးတဲ့ခါကျတော့ဟိုအသက်အသက်တရားဒီပေါ့ဟိုဘယ်လိုပြောမလဲအသက်ကြီးစီဒီပေါ့နော်နေတဲ့ဘယ်လိုပြည်သူလူတွေအကုန်လုံးကိုကုသခွင့်ရအဲ့ဒါ family nurse practitioner ခေါ်တယ်ဒီမှာမိသားစုပညာရေးဟိုမိသားစုကျန်းမာရေးပေါ့နော်ဟိုအဲ့အကြောင်းလေးလည်းပြီးတော့နောက်ထပ်တစ်ခုဆက်တက်တယ်ဟို psychiatry mental health nurse practitioner ခေါ်တယ်ဘာလို့ဆိုတော့ကိုယ်စိတ်နှစ်ဖြာမို့လားမဟုတ်ဘူဖြည်းဖြည်းချင်းနဲ့ကိုရင်းကိုရင်းနဲ့သဘောပေါက်လာတာတယောက်တူတယောက်ကိုကိုတခုတည်းကိုကြည့်ပြီးကုလို့မရအောင်စိတ်ပိုင်းဆိုင်ရာဘက်ကနားလေတော့မှဒီစိတ်ကောကိုနှစ်ခုစလုံးပေါင်းပြီးတော့ကုလို့မရအောင်ဟိုကုသမှုအောင်မြင်မယ်လို့နားယုံကြည်တော့ကြောင့်မို့ကြောင်းဆက်တက်တော့ psychiatry mental health nurse practitioner ခေါ်တယ်အဲ့တော့အဲ psychiatry mental health nurse practitioner ကျတော့စိတ်ကြမ်းမာရေးကိုစေးပေးပြီးကုသလို့စိတ်ကိုစိတ်နဲ့ကုသလို့ပေါ့နော်မနော် therapy counseling ပေးလို့ရတယ်စိတ်ကိုစိတ်နဲ့ကုရယ်ပြီးတဲ့အခါကျတော့စေးနဲ့လည်းကုလို့ရတယ် psychiatry mental health nurse practitioner ပြောမယ်ဆိုတော့ psych nurse practitioner လို့လည်းခေါ်ကြတယ်မှာ
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးစုပေးစုလက်ခံရရှိတဲ့နေရာမှာကြတော့သူရဲ့ဒီအဖွဲ့အစည်းမှာလည်းပြောထားတာကဒီ nurse practitioner ရဲ့ role ကိုပေါ့နော်သူတို့ရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြှင့်တင်ပေးနိုင်တဲ့သူပို့ပြီးတော့အကောင်းဆုံးစွမ်းဆောင်နိုင်တဲ့သူပေါ့နော်အများကြီး nurse practitioner တွေအများကြီးရှိတဲ့ခေတ်မှာကိုယ်ကရွေးချယ်ပြီးပေးတယ်ဆိုတဲ့အထဲမှာကိုကတာမန်ထက်ပို့ပြီးတော့ကိုစွမ်းဆောင်နိုင်တယ်လို့ယူဆတဲ့အတွက်ကြောင့်သူတို့ကပေးတယ်ဆိုတဲ့အခါကျတော့လေမန္တန္တနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဒီ nurse practitioner လုပ်နေရင်းနဲ့ပေါ့နော်သူတို့ဒီစုလက်ခံရလာအောင်ကိုဘက်ကကြိုးပမ်းအားထုတ်ဆောင်ရွက်ခဲ့ရပြီးဘာတွေများရှိပါလဲရှင
်ဟုတ်ကဲ့ပါဦးမောင်အဲ့တော့ငါတို့ဒီ state of illinois မှာ nurse practitioner စုအောင်6,000ကျော်ရှိတယ်ရှင်အဲ့တော့သူတို့တွေအကုန်လုံးဟာတကယ်ကိုစွမ်းတဲ့ဟိုနော် nurse practitioner တွေအကုန်လုံးမှာ nurse practitioner သူတို့ကတကယ်ကိုစွမ်းတဲ့ nurse practitioner ပါအဲ့ထဲထဲမှာနနာကိုယူတယ်လို့ခံဟိုဘယ်လိုယုံလဲယုံကြည်တယ်ကျေးဇူးလဲတင်တယ်ဒီစုကိုရတဲ့အတွက်ကြောင့်မလို့လေအဲ့တော့ဒီစုကတကယ်တော့နနာစုမဟုတ်ဘူးမမဒီစုကနော်ဟိုမြန်မာပြည်လာတော့တိုင်းသားပြည်သူတွေကိုကုသခွင့်ရရခဲ့တယ်သူတို့ရဲ့အတန်တွေသူတို့ရဲ့စုတွေပါတကယ်တော့နော်အဲ့တော့နနာပထမဆုံး nurse practitioner အလုပ်စလုပ်ခွင့်ရတဲ့အချိန်မှာနနာပြောမယ်ဆိုရင်မြန်မာလူပြောမယ်ဆိုတော့ duo ယုံလို့ခေါ်ရမှာ nursing home မှာပထမဆုံးစပြီးအလုပ်လုပ်ခွင့်ရတယ်အဲ့ဒီမှာနေမယ်ဟိုဘယ်လိုပြောမလဲဒီအသက်ကြီးတဲ့အဖိုးတွေအဖွားတွေကိုပြုစုခွင့်ရတယ်ရတဲ့အချိန်မှာပဲတဖြည်းဖြည်းနဲ့ကို့မြန်မာပြည်မှာရှိတဲ့အတိုင်းဝိုင်းတွေရဲ့အကြောင်းကိုကို့မြန်မာပြည်မှာရှိတဲ့အဖိုးတွေအဖွားတွေတိုင်းဝိုင်းတွေကိုပို့ပြီးတော့စိတ်ဝင်စားလာတယ်ကိုကအဲ့ဒီအတွက်ကိုကလုံးဖို့တော့ကိုလာတာဟုတ်မှန်ဟုတ်တလားဒီပညာသင်ဖို့တော့ကိုကလာတာဟုတ်အဲ့ခါကျတော့ပို့ပြီးစိတ်ဝင်စားလာတဲ့အချိန်မှာစပြီးတော့ဒီတိုင်းဝိုင်းတွေဘယ်မှာရှိလဲလို့စရှာတဲ့အချိန်မှာ Fort Wayne Indiana မှာတွားတွေ့တယ်မှာအဲ့တော့အဲ့ဒီမှာနေမယ်နားပြီးတော့ခွင့်တောင်းနဲ့လာပြီးတဲ့ခါကျဒီဆေးကမ်းမှာလုတ်ပြရစေမာမြန်မာဒီမှာရှိရတိုင်းဝိုင်းနေအများကြီးရှိတယ်လားဒါကြတော့ तू ကနေပြောအဟုတ်ခဲ့ပါဆိုနနာခွင့်ပြုချက်ရတယ်လုတ်ခွင့်ရအဲ့တော့နနာလုတ်တဲ့ဈေးကန်းကလေးကစုစုံမြန်မာ1000ကျွဲ2000လောက်ရှိပါလိမ့်ရှင်အဲ့တော့မြန်မာပြည်ကလာတော့ကချင်ကရကရင်ချင်းနဲ့မကောက်တိုင်းရန်သားပေါင်းစုံတော့အတော်များများဒုက္ခဆဲစကားနေလာကြတော့တိုင်းရန်သားပေါင်းစုံစိတ်ကောကိုနွမ်းရကြတဲ့တိုင်းရန်သားပေါင်းစုံကိုပြုစုခွင့်ရတာပေါ့နော်အဲ့ထဲမှာအဓိကဘာကြောင့်နနာဒီစုကိုရတာလဲနာထင်တာပေါ့နော်ရတာဆိုလဲဆိုတော့ခါကြတော့ဒီနနာတို့ရှေ့ကမြန်မာပြည်လာတော့တိုင်းသားပေါင်းစုံကသူတို့မှာအာမြန်မာပြည်မှာမွေးခွင့်ရတော့ညာလည်းပဲချို့တွေကြီးခွင့်မရဘူးမှာတော်တော်များများဒုက္ခတဲ့စကားမှာကြီးခဲ့ရတယ်အဲ့ဒီအတွက်ကြောင့်မလို့ပညာရေးကျမ်းမာရေးဘဟုတုတာဒီမှာရှိတဲ့သူတွေလားဟိုပါတော့ဟိုမရှိခဲ့ရဘူးပေါ့အချင်းနေအကျိုးချောင်းကြောင့်ပေါ့တော့မှာနော်အဲ့တော့ဒီလိုလဲရောက်တဲ့အချိန်မှာဒီဘက်မှာရှိတဲ့ယဉ်ကျေးမှုအတိုင်းဝိုင်းတစ်ခုနဲ့ဟိုအတူတူနေဖို့ကြတဲ့ခါကျတော့တော်တော်များများအခက်အခဲတွေရှိလာတယ်ဘောနောမှာနော်ဘာသာရေးဘာသာစကားအရာရောရိုးရာယဉ်ကျေးမှုအတွေ့အကြုံတော့ဟိုဘယ်လိုပြောမလဲတံပိုးထားမှုတွေရတယ်တအားကိုကွာတဲ့အချိန်မှာဒီဘက်ကအနောက်နိုင်ငံရဲ့စေးတွေကိုစပြီးယုံကြည်မှုအားနည်းလာတာပေါ့မဟုတ်အဲ့ဒီမှာတွင်မနနာနနာတက်ကတူတက်တဲ့ကြောင်းက University of Hawaii လို့ခေါ်ရမှာအဲ့ဒီတက်ကတူက transcultural nursing လို့ခေါ်ရမှာမတူသောရိုးရာယဉ်ကျေးမှုတွေနှစ်ခုကိုဘလို့ယဉ်ကြားစီပြီးတဲ့ခါကျတော့ဒီကုသမှုအောင်မြင်အောင်သူများရဲ့ရိုးရာယဉ်ကျေးမှုကိုထုံးတမ်း delayed assessment တွေကိုလည်းနားလည်ဖို့ယဉ်ကျေးမှုတွေကိုလည်းဘောပေါက်ဖို့ပြီးတော့မှအဲ့ဒီဟာကိုကုသမှုကိုဘလို့နည်းနည်းလေးတိုးပြီးနားလည်အောင်ရှင်းပြပြီးတဲ့ခါကျတော့ဘလို့အချိန်ယူပြီးတော့လုပ်မယ်ဆိုတဲ့အဲ့လို transcultural nursing ကနေပြီးတော့ training ရခဲ့တဲ့အတွက်ကြောင့်မလို့နနာဒီအတိုင်းဝိုင်းကြီးနှစ်ခုကြားထဲမှာ ဟိုကလေပေါင်းပူတရာလေးလို့ပေါ့နော်မနော်ဒီဘက်ကအတိုင်းပိုင်းမှာလေကိုရီကိုချစ်အောင်ကိုရီယဉ်ကျေးမှုလေသူတို့နားလည်အောင်သူတို့ယဉ်ကျေးမှုလို့လေကိုရီသဘောပေါက်ပြီးလေးစားအောင်လုပ်ပေးခဲ့တဲ့အဒီအကြောင်းအရာကြီးကြောင့်မို့ရတယ်လို့ယုံကြည်ပါတယ်မ
တော်ကစေကုသရာရင်တတ်တတ်မဟုတ်တော့ပဲနဲ့ဒီစေးနဲ့ပတ်သက်ပြီးတော့ပညာပေးတဲ့ပုံစံမျိုးထိပါဖြစ်နေတာပေါ့နော်သူလူမှုကျောင်းဝန်းထဲမှာမတူညီတဲ့ယုံကြည်မှုတွေဒါတွေပုံမှာမှဟိုအကောင်းဆုံးဘလို့သူတို့ကုသပေးနိုင်မလဲဆိုတာကိုပါကိုကလှုပ်ဆောင်ပေးတဲ့အတွက်ကြောင့်မလို့ဒါမတမှုထူးခြားသွားတယ်ဆိုတာမျိုးသူတို့ဘက်ကလည်းဒါကိုကြည့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့မမနောက်တစ်ခုကဒီဟိုမနော်စေးပြင်းစေးကုမှုအောင်မြင်မှုမှာသုံးပိုင်းပါပါတယ်မှာတစ်ခုကသူတည်တနာ research နောက်တစ်ခုက clinical expertise လို့ခေါ်တယ်လူတဲ့ဒီဆရာဝန်တယောက်ရဲ့ကျွမ်းကျင်မှုပေါ့နော်ဟုတ်ပါနော်ဘ ഹു တုတ္တတွေပေါ့နောက်တစ်ခုကကျတော့ဒီကုသခံရတဲ့လူနာရဲ့သူတို့ရဲ့တန်ဖိုးတွေပေါ့သူတို့ကဒါမကြိုက်ဘူးဆိုမကြိုက်ဘူးပဲလေဟုတ်လားမဟုတ်တယ်မလားမအဲ့တော့နန္ဒာတို့ကဘလောက်ပဲ research ကောင်းပါစေဘလောက်ပဲဒီဆရာဝန်တယောက်ကနားလည်ပါစေတတ်ပါစေနော်ဟုတ်ပါနော်ဒီသူလူနာရဲ့ယဉ်ကျေးမှုရိုးရာထုံနှန်းစင်မှာသူတို့ဘာလိုချင်လဲသူတို့ဘာသိချင်လဲဘာဖြစ်ချင်လဲသူတို့နေမကောင်းရင်ဘာတောက်လဲဆိုရဲအကျိုးအကြောင်းကိုနော်သူတို့ရဲ့တန်ဖိုးကိုမသိဘူးဆိုရင်စေကုသမှုမအောင်မြင်ဘူးမှာ
ဟုတ်ကဲ့ပါဆိုတော့ဒါတွေကြောင့်လည်းပဲအတိအကျဟိုဆုရတယ်လို့ထင်ပါတယ် congratulations ပါဒါကြောင့်လည်းလေမြို့ကြီးခန္ဓာမှာအခုလိုပြတ်ပါဝင်ပြီးတော့ဆွေးနွေးပြောပြပေးရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ဒီတင်ပါတယ်မှာ
American သူနာပြုအဖွဲ့ကြီး AANP ကဂုံပြူချင်းမြင်တာခံခဲ့သူမက်မြားရီနန္ဒာကိုမက်ခင်ပြူထွေးဆက်သွယ်မေးမြန်းခဲ့တာပါမက်မြားရီနန္ဒာအနေနဲ့သူနာပြုအလုပ်ကိုစိတ်ဝင်စားခဲ့ပုံဘာကြောင့်ဒီဇိုင်းမက်မက်လုတ်ဖြစ်ခဲ့တယ်လဲဆိုတာနဲ့ရှေ့လျှောက်ဘာတွေလုတ်သွားအောင်မလဲဆိုတာတွေကိုနောက်လာမယ့်သတင်းပတ်အမျိုးသမီးကဏ္ဍမှာလည်းတင်ပြပေးအောင်မှာစောင့်မျှော်နားဆင်ကြပါအောင်ခင်ဗျာခုတော့သုတဆုံတဲ့ American တခွင်အစည်းအဝေးကိုအလှည့်ပေးကြအောင်ပါနောက်တစ်ပတ်ကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာဒီမိုကရေစီစံနှုန်းတန်ဖိုးတွေကိုလေးစားလိုက်လာပြီးတော့ရွှေပြောင်းချီချမြန်မာတွေအနေနဲ့ပါဝင်မဲထဲကြဖို့မင်းနီဆိုတာပြည်နယ်စိန်ဘောမြို့ရောက်မြန်မာနယ်ဝါချူကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာဆိုရင်လိုရက်စွာမဲပေးခွင့်အတွက်အသက်သွေးတွေပေးဆက်ခဲ့ရပြီးမယ်ခုချိန်ထိတန်ရှင်းမြတ်တဲ့ရွေးကောက်ပွဲမှာမဲထဲခွင့်ရဖို့မလွယ်သေးတဲ့အကြောင်းလည်းထောက်ပြပါတယ်မင်းနီဆိုတာပြည်နယ်စိန်ဘောမြို့ကိုကိုအောင်အောင်သွားရောက်ရက်ကူးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကနေရွှေ့ပြောင်းချစ်ချနေထိုင်လာသူတွေထဲမှာစစ်အစိုးရဆက်ဆက်ကိုလက်နက်ကင်ပြီးတော့ခုခံတွန်းလှန်ခဲ့ကြတဲ့သူတွေပါဝင်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကတည်းကပြည်ရင်းစစ်ပေါက်ဖွားလာတာဖြစ်ပြီးတော့စစ်အစိုးရဆက်ဆက်ကိုမျိုးဆက်ဆက်ဆက်ကခုခံတွန်းလှန်ခဲ့ကြပါတယ်ဒီမင်နီဆိုတာပြည်နယ်စိန်ဘောမြို့ကိုရောက်နေတဲ့ကိုကောင်းဆန်ဟာဆိုရင်လေ1988ခုနှစ်ရေတော်ပုံကာလမှာစစ်အစိုးရရဲ့ဖိနှိပ်မှုတွေကိုလက်တွေ့သိမြင်ခဲ့ရပြီးတဲ့နောက်ခုကံတွန်းလှန်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ
်အဲ့ဒီချိန်တုန်းကကျွန်တော်တို့ဟိုလက်နက်ကင်လန်းစင်လို့ဟောကျွန်တော်တို့ဒါဟိုလက်နက်မဲ့နန်ဗိုင်လင့်လို့ပါလို့ဆိုတော့အတိကကျွန်တော်တို့မှအဲ့လောက်မရှိခဲ့သေးဘူးကျွန်တော်တို့ကဒီစစ်တပ်နဲ့ဒီတပါတီအာဏာရှင်စနစ်ကိုကလက်နက်ကင်တော်လှန်မှရမယ်ဆိုတော့အတိကကျွန်တော်အဲ့ချိန်မှာရခဲ့လို့ဒီလိုလုပ်ဖြစ်တာ
စစ်အာဏာရှင်တွေရဲ့ဆယ်စုနှစ်တွင်တဲ့ချီအပြင်းထန်နှိမ်နင်းမှုကြောင့်လက်နက်ကင်ပုံကန်တိုက်ခိုက်သူတွေနဲ့အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံကထွက်ပြေးလာကြသူတွေဟာအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်ရွှေ့ပြောင်းခိုလုံလာကြပါတယ်။မင်းနီဆိုတာပြည်နယ်စိန်ပေါ်မြို့မှာဆိုရင်မြန်မာနိုင်ငံကရွှေ့ပြောင်းချေချနေထိုင်သူ3000လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။2020မှာကောက်ယူတဲ့သကောင်စင်းအရတော့19000နီးပါးသာရှိတာပါ။စစ်ပွဲတွေရှိရာအရက်ကိုဆန့်ခွာလာကြပြီးတဲ့နောက်ဒီမိုကရေစီနိုင်ငံသစ်မှာသူတို့ရဲ့ကုစားပြုမှုအတွက်ခုအခါမဲပေးဖို့လဲစိတ်အားထက်သန်နေကြပါတယ်။ဆော့ကနေဒီဟာအမေရိကန်ပြည်ထောင်စုကို2008ခုနှစ်ကတည်းကရောက်လာပေမဲ့ခုဒီချိန်ဟာပထမဆုံးအချိန်ရွေးကောက်ပွဲမှာမဲထည့်မှာပါ
။ဒီမိုကရက်အစိုးရဒီမှာကြတော့ဒီအင်မီဂရန့်နဲ့ပတ်သက်တဲ့အခွင့်အလမ်းတွေကိုပို့ပြီးတော့အခွင့်အရေးပေးပါတယ်။ဒါကြောင့်မလို့ဒီအမေရိကန်ကိုရောက်နေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေကသူတို့ရဲ့အမျိုးတွေကိုပြန်ခေါ်ဖို့အတွက်အခွင့်အလမ်းရှိတယ်။ဒါကြောင့်ဒီ family united အခွင့်အလမ်းရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကမလာဟဲရစ်ကိုကျွန်တော်မဲပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်
။ စော့ကနေဒီဟာမြန်မာနိုင်ငံကရွှေပြောင်းချေချသူတွေကိုကူညီနိုင်အောင်ကိုယ်ပိုင်လုပ်ငန်းတစ်ခုလည်းထူထောင်ထားပါတယ်။ဘာသာစကားအခက်အခဲကြောင့်အစိုးရရုံးတွေနဲ့ဆက်သွယ်ရမှာအခက်အခဲရှိသူတွေကိုဂျာဂန်အနေနဲ့ဝန်ဆောင်မှုပေးနေတာပါ။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလူဝင်မှုကြီးကြပ်ရေးဥပဒေကိုတင်းကျပ်လိုက်တာကြောင့်မိသားစုဝင်ဆွေမျိုးသားချင်းတွေကိုပြန်ခေါ်ဖို့အခက်တွေ့ခဲ့တယ်လို့လည်းစော့ကနေဒီကပြောပါတယ်။စော့ကနေဒီစီမှာအလုလာအပ်သူတူကတော့သမ္မတဂျိုးဘိုက်ဒန်အစိုးရလက်ထက်2023ခုနှစ်ဇန်နဝါရီလအတွင်းပြထိုင်းခဲ့တဲ့ Welcome Corp အစီအစဉ်နဲ့ထိုင်းနယ်စပ်မှာနေထိုင်တဲ့ဇနီးနဲ့သားကိုပြန်ခေါ်ဖို့ကြိုးစားနေသူစော့တာတော့ပါ2019ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာပြီးမဲ့ဘေးပါတီကိုမဲပေးရမလဲဆိုတာကိုမသိသေးဘူးလို့သူကပြောပါတယ်မိသားစုဝင်တွေကိုခေါ်ရမှာမူဝါဒအပြောင်းလဲကြောင်းနှောင့်နှေးကြံ့ကြာမယ်ဆိုရင်ဘလို့သဘောထားမလဲလို့မေးရမှာ
အဲ့ဒါတော့ကျွန်တော်လည်းအတိအကျမပြောတတ်ဘူးဆိုတော့ကတကယ်လို့သာဒီမိသားစုပြည်လေခေါ်ဖို့အတွက်ခက်ခဲတခုခုရှိမယ်ဆိုရင်တော့ကျွန်တော်တော့အဲ့လိုမျိုးနောက်ဒါရတာထဲဝင်နေမိပါဘောနော်ဒီအရာတွေကတော့
ဒီမိုကရက်ထူသမရာလောင်းတင်မောဇာမင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးပါသူ့လက်ထက်မှာပညာရေးအထောက်အကူပြုအစီအစဉ်တွေစီးပွားရေးလုပ်ငန်းငယ်လေးတွေအတွက်ငွေကြေးချင်းကားထောက်ပံ့ပေးတဲ့အစီအစဉ်တွေဟာအလွန်အထောက်အကူဖြစ်တယ်လို့ကုန်စုံဆိုင်ပိုင်ရှင်ကိုကောင်းဆန်ကပြောပါတယ်။ဒါကြောင့်ဒီမိုကရက်တစ်ပါတီကိုသာမဲပေးမယ်လို့လည်းသူကဆိုပါတယ်
။ဒီမိုကရက်ကကြိုက်တဲ့လူတက်ပေါ့လေ။ဟိုအခြေခံလူတန်းစားကျွန်တော်တို့လိုမိုက်ဂရိတ်တွေကိုဟိုစာနာနားနယ်မှုနောက်တစ်ခုကကဘာကြီးပေါ်မှာအမေကန်ရဲ့စာနာနားလည်မှုရှိတဲ့လူမျိုးတွေအတွေးရှိတဲ့လူတွေကိုပဲကျွန်တော်ကသဘောကျတယ်
။ဒါ့အပြင်လည်းတရီသားဖြတ်ချခွင့်အပါဝင်လိင်လူချင်းလက်ထက်တဲ့ကိစ္စတွေကိုထိထိရောက်ရောက်တားဆီးနိုင်ခဲ့သူဆိုပြီးတချို့ကဒေါ်နယ်ထရမ့်ကိုထောက်ခံမဲတောင်ပေးခဲ့ပြီလို့ပြောပါတယ်
။ခရီးရန်ရဲ့ဒီဥပဒေနော်တွေကိုလှုပ်ဆောင်မယ်လို့သူကပြတ်ပြတ်သားသားပြောတဲ့ဒီ President ဆိုတာဒီဒေါ်နယ်ထရမ့်ယောက်ပဲရှိတယ်ကြ။ဒီတခြားဒီမဲဆွေတဲ့ဒီသမဒါတွေဆိုလို့ရှိရင်အများအပြားကသူတို့ဘာသာရေးကြောင်းတွေကိုသိမပြောလို့ရဘူး။ဘာဖြစ်လဲဆိုတော့သူတို့ကမဲမရမှာစိုးမဲ့စိုးရည်လို့လည်းကျွန်တော်ထင်တာပဲလေ
။ခရီးရန်ဘာသာဝင်တဦးအနေနဲ့ဆိုရင် Republican တွေရဲ့မူဝါဒကိုသာပိုးပြီးတော့ကြိုက်နှစ်သက်ကြောင်းလဲသူကပြောပါတယ်။ကိုနှစ်သက်ရကိုစလေလောင်းတွေကိုလွတ်လွတ်လပ်လပ်မဲပေးရွေးချယ်နိုင်ပြီးရွေးကောက်ပွဲရလက်အတိုင်းအကောင့်တဲ့ Forest စနစ်ဖြစ်တာကြောင့်ရွေးကောက်ပွဲမဲထဲကြဖို့အချင်းချင်းကြားတိုက်တွန်းတာတွေလည်းရှိပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်ဟာသူတို့လူချင်းတဲ့အတိုင်းရွေးကောက်ပွဲရလက်ကိုပုံဖော်ဖို့ကြိုးစားလေးရှိပြီးစီဇန်ထားတဲ့အတိုင်းဖြစ်မလာရင်လည်းလက်နက်အားကိုပြီးတော့လူလူပေါ်နိုင်ကျင်တယ်လို့ဆိုပါတယ
်တော့ကျွန်တော်1990 NLD 9နဲ့အာဏာမပေးဘူးတခါအခု2020တခါဒီလိုပဲဆိုတော့အာဏာတွေထပ်သိမ်းပြီးတော့မဲရွေးလို့မဲရွေးပြီးတော့ပဲကျွန်တော်တိုင်းပြည်မှာဟိုလူတို့ကိုအကျိုးပြုနိုင်မဲ့အလုပ်မဖြစ်နိုင်ဘူးလို့ထင်တယ်ဒီမှာကျတော့အဲ့ဒါညင်းစန့်ကျင်ဘက်လို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ဒီအမေရိကန်မှာရေကောက်ပွဲမှာကျတော့လူတိုင်းကလွတ်လပ်စွာမဲရွေးချက်ပိုင်ခွင့်ရှိတယ်เนาะကိုမိသားစုအထဲမှာတင်ဘယ်သူကဘယ်သူပဲပေးပေးလွတ်လပ်ကြတာပေါ့ပမာပြည်မှာကြတော့အခုလက်ရှိဆိုရင်ဒီစစ်ကောင်စီကသူအတင်းအဓမ္မပြုလုပ်နေတဲ့ဒီရွေးကောက်ပွဲကဆိုရင်သူ့မှာပြိုင်ဘက်မရှိဘူးဆိုတော့ဘာလို့ဆိုတော့အရင်တုန်းကသူ့ကိုနိုင်ခဲ့တဲ့ဒီ NLD level မရှိတော့ဘူးအခုသူ့ကိုဘယ်သူပြိုင်နေသလဲသူ့ပြိုင်တဲ့လူဘယ်သူမှမရှိဘူးသူတယောက်တည်းပဲရှိတယ်အဲ့ဒါဆိုရင်ပြည်သူတွေအတွက်မျှတတဲ့မဲပေးပိုင်ခွင့်မရှိတော့ဘူးလေနော်ဒါကြောင့်မလို့ဒီစစ်အာဏာရှင်တွေကျင်းပတဲ့ဒီရေကောက်ပွဲကတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုမဟုတ်ဘူးလို့ပဲကျွန်တော်မြင်တ
ယ်မြန်မာနိုင်ငံမှာလူလူကတင်မြောက်တဲ့အစိုးရတရက်ပေါ်ထွန်းလာဖို့အသက်သွေးချွေးပေါင်းများစွာပြည့်စက်နေကြပေမဲ့ခုချိန်ထိလွတ်လပ်စွာမဲပေးရွေးချယ်ခွင့်မရှိသေးတဲ့အခြေအနေကိုလည်းသူတို့ကထောက်ပြပါတယ်ဒါကြောင့်သူတို့ထူးဆန်းပုံဖော်ခြင်းနဲ့အနာဂတ်အကောင့်ထဲပေါ်လာဖို့အတွက်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမြန်မာရွှေပြောင်းချေချသူတွေအားလုံးပါဝင်မဲထဲဖို့လဲသူတို့ကတိုက်တွန်းပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာမဲထဲကြမယ့်မြန်မာနယ်ဝါတချို့ကိုသူတို့နေထိုင်ရာမီနီဆိုတာပြည်နယ်အထိကိုအောင်အောင်တို့ရောက်ရက်ကူးတင်ဆက်ပေးခဲ့တာပါခုဆက်ပြီးတော့ပတ်စင်တင်ဆက်နေကြသိပ္ပံနဲ့နီးပညာကဏ္ဍရဲ့အလှည့်ပါ လူတွေမှာရှိတဲ့ဆက်ဆက်တွဲခေါ်မှုညံရီကိုစက်မှာတုံးနိုင်အောင်လုပ်ပေးမယ်ကွန်ရက်ကိုကြံစားတဲ့ဒေါက်တာဟော့ဖီးနဲ့ဒေတာချလက်ပေါင်းများစွာကနေရတဲ့ရှုပ်ထွေးမှုတွေကိုစက်ကတင်ယူနိုင်မဲ့ deep learning နည်းကိုချပြခဲ့တဲ့ဒေါက်တာဟင်တန်နိုဘယ်ဆုရှင်နှစ်ဦးတီထွင်ခဲ့တဲ့ဆက်ရဲ့ artificial neural ကွန်ရက်ကိုအခုခါကြေကြေပြန့်ပြန့်အသုံးချနေတယ်လို့ AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုရှုစားကြပါခင်ဗျာ
အဲ့ novel ရှိရသွားတဲ့လေးလာမှုပေါ့နော်ဒီလေးလာမှုကနေပြီးတော့ဘယ်လိုတွေအသုံးချနိုင်ပါလဲဆက
် you know what get application by model အများကြီးပါဘူးပြောရလို့ရှိရင်အခုပြောနေကြတဲ့ AI model တွေအကုန်လုံးလို apply လုပ်လို့ရပါတယ် image recognition ဆိုတဲ့ဘောနော်ကျွန်တော် import လုပ်လိုက်တဲ့ image တွေကကြောင်ပုံလားခွဲပုံလားခွဲတာမျိုးနော်နောက်ကျွန်တော် natural language processing ပေါ့နော်အကိစားရေလုပ်လို့ရတယ်။နောက် speed recognition ပြောလိုက်တဲ့စကားကိုနားလဲခွဲပေးတာမျိုးเนาะ။နေကောင်းလားဆိုလို့ရှင်အဲစာသားနေနေကောင်းလားဆိုရင်နားလဲအောင်ပေါ့နော်။ input က wave file ဒါပေမဲ့စာသားနေထွက်လာတဲ့ speed recognition ကိစ္စတွေနောက် head care ကိစ္စတွေအများကြီးပါလေ။အများကြီးအသုံးချလို့ရပါဘူး။ဟု
တ်။ဇက်နဲ့ပြောလိုက်ရင်ဟိုမှာစာရေးပြီးထွက်လာတာမျိုးပေါ့။
အဲ့ဒါမျိုးကျွန်တော်က ASR လို့ခေါ်ပါတယ်။ automatic speed recognition ပါ။နောက် text to speech ကြတော့ရေးထားတဲ့စာကြောင်းကိုအတန်ထွက်ပြီးဖတ်ပြတာမျိုးTTS လို့ခေါ်ပါတယ်။ Now image recognition ကြတော့ခုနကတော့ကျွန်တော်တို့ကဒီပုံထဲမှာဘယ်လို object တွေပါတယ်ဆိုတာမျိုးပေါ့နော်။အဲ့ဒီအားကြီးအားလုံးကကျွန်တော်တို့ခုပြောနေကြတဲ့ CNN လို့ RNN လို့နော် transformer လို့ဆိုတာကအားလုံးက neural network တွေပါပဲ။ဒီဟာဒီ model နဲ့ကျွန်တော်တို့ကလုပ်ကောင်းအောင်လုပ်နိုင်ပါတယ
်။ဆက်ခုပေါ့နော်ဒီ neural network နဲ့ပတ်သက်ပြီးတော့ share net တွေလောက်ထားတဲ့ဒီ machine ဆက်နဲ့လေ့လာတဲ့အပိုင်းတွေကိုနည်းနည်းဥပမာပေးပြီးပြောပြပေးပါဆရာ
။ဟုတ်ကဲ့ပါကျွန်တော်မြန်မာလိုပေါ့လေ3913569689ပေါ့အဲ့ဒီဟာကို neural network အသေးလေးဆောက်ပြီးတော့ဒီမိုလို့ပြရတာရှိပါတယ်အခုဆိုလို့ရှိရင်ဟိုအလဲရောင် screen ကိုမြင်ရမှာပေါ့လေ
ဒါဆရာ neural network ကိုသုံးပြီးတော့ညီမလေရေးကိုဘလို့တည်အောင်လုပ်လဲဆိုတာပြတာပေါ့နော်ဆရာ
အဲ့လိုဟိုပြမယ်ပေါ့နော်ဟောလက်တွေ့လုပ်ပြမှာကျတော့ကျွန်တော်တို့ online မှာပေါ့လေ BHDD ဆိုတဲ့မြန်မာ heritage data set ကိုသုံးပြီးတော့ကျွန်တော်တို့မြန်မာလိုရေးတဲ့3013နော်အဲ့ဒီဘိုင်းကိုခွဲခြားပေးတဲ့ model ပါBHDD လို့တော့နာမည်ပေးထားတယ်။အဲ့ဒါကျွန်တော် neural network နဲ့စောက်ထားပါတယ်။တကယ် simple ပါပဲ။ကျွန်တော်ဆိုပါစို့ကျွန်တော်နံပါတ်3ကိုရေးလိုက်တယ်။အဲဒါဆိုရင်တော့ graph နဲ့ပြရတာပေါ့လေ။နံပါတ်3မှန်းသူတည်တယ်။အဲဒီမှာအရောင်းနဲ့ပြရတယ် top priority ကိုပြရတာပါ။ဒါပေမဲ့ရေးတဲ့လေရေးပေါ့လေ input ပေါ်မူတည်ပြီးတော့အဲ့ model ကတခါကျရင်သူတိချာမခွင်းနိုင်ပိုင်းနေရှိပါတယ်။ဥပမာကျွန်တော် 9 ကိုရေးကြည့်မယ်။အဲအဲ့ဒါဆိုရင်သူက9မှန်းတော့တည်ပါတယ်။ကျွန်တော်ဒီမှာမျိုးမျိုးရေးကြည့်စမ်းကြည့်မယ်နော်။6ကိုကျွန်တော်ရေးကြည့်မယ်။အဲ့ဒါဆိုရင်ဒီမှာဆိုလို့ရှိရင်တွေ့တဲ့အတိုင်းပဲ6ကို तू อ่ะ8ဆိုပြီးတော့ तू อ่ะဆုံးဖြတ်ပါတယ်3ညနဲ့လည်းတူတယ်လို့ तू อ่ะဆုံးဖြတ်ပါတယ်ဒါ9နဲ့လည်းတူတယ်ဆုံးဖြတ်ပါတယ်ဒါက तू ညွန်တော့မော်ဒယ်ကအမှားတယ်အမှားပေါ့နော်တော့ရေးတဲ့လူပုံမူတည်ပြီးတကယ်ကဒီလောက်ကအလွယ်ကြီးမဟုတ်ပါဘူးdata ပြင်လာတဲ့နော်တယောက်ကပြင်လာအများကြီးသူစုပေးထားလို့ကျွန်တော်တို့ဒါမျိုးလုပ်လို့ရတာပါခုနပြောလို့ data အရေးကြီးတယ်ပေါ့လေဒါကျွန်တော် click ကိုရေးကြည့်တာပါအဲ့ဒါဆိုရင် तू อ่ะ8နဲ့6နဲ့ဆိုပြီးတော့ तू မှားပြီးတော့ခွဲပေးပါတယ်စသဖြင့်ပေါ့နော်အဲ့ကျွန်တော်တစ်ကိုရေးကြည့်မယ်အဲဒီမှာတစ်ဆိုတော့ तू တစ်မှန်ခွဲပေးနိုင်ပါတယ်ပေါ့နော်အဲဒါကျွန်တော်တို့ညွန်နောက်ရဲ့အသုံးဝင်ပုံကိုကျွန်တော်အလွယ်ဆုံးလက်တွေ့လုပ်ပြတာပါဗျာဒါနှစ်ပေါ့လေနှစ်မှန်းတည်ပါတယ်အဲအဲ့လိုမျိုးပေါ့နော
်ဆိုတော့တခြားသုံးချလို့ရတာပါရှိပါသေးလဲဆ
ရာ machine translation ကိစ္စမျိုးပေါ့အဲ့တော့ machine translation မှာဆိုလို့ရှိရင်အခုလက်ရှိမှာဆိုလို့ရှိရင်ဒါကျွန်တော် transfer learning transformer model တွေကကစားရပေါ့ဒါတွေကလည်းခုနဆရာကြီးနှစ်ယောက်က proposal တင်ခဲ့တဲ့neural network တိတိလေး concept ကနေပြီးတော့နောက် deep learning ဖြစ်လာပြီးတော့ရရတဲ့အပိုင်းတွေပါအဲဒါကြောင့်ဒါတွေအားလုံးက neural network ရဲ့အသုံးဝင်တဲ့အပိုင်းတွေ
machine learning ဒီဆက်ကလေ့လာတဲ့ဟာနဲ့ပတ်သက်ပြီးတော့ကောင်းတဲ့အချက်တွေမကောင်းတဲ့အချက်တွေရှိမှာပေါ့ဆရာဒီကောင်းတဲ့အချက်တွေမကောင်းတဲ့အချက်လေးရှင်းပြီးတော့ပြောပြပေးပါဦးဆရာ
ကောင်းတဲ့အချက်ကိုကျွန်တော်အရင်ပြောမယ်ပေါ့နော်neural network ကောင်းတဲ့အချက်ကကြတော့ကျွန်တော် machine learning တွေမှာဆိုလို့ရှိရင် feature engineering ဆိုတဲ့အပိုင်းရှိတယ်။ feature engineering ဆိုတာဘာလဲဆိုရင်ကျွန်တော်ကဥပမာ image ပုံတွေကိုကျွန်တော်ခွဲခြားမယ်ဆိုလို့ရှိရင်အဲ့ပုံတွေရဲ့ရေးကြီးတဲ့စိတ်ပိုင်းတွေကို feature အနေနဲ့ဆွဲထုတ်ရတယ်ပေါ့။မဆိုရတဲ့သဘောကကျွန်တော်ကနော်ကြောင်တဲ့ခွေးကိုပဲခွဲမယ်ဆိုပါဆို။အဲ့ဒါဆိုကြောင်ကလည်းကြောင်မျိုးစားတွေအများကြီးရှိမယ်၊ဓာတ်ပုံတွေအများကြီးရှိမယ်။ခွေးကလည်းခွေးမျိုးစားဓာတ်ပုံတွေအများကြီးရှိမယ်။အဲ့တော့ခွေးမှလည်းတည်တိုင်းမျိုးစားမျိုးစုံပေါ့နော်အမွှေးဖွားတဲ့ခွေးရှိမယ်နရက်ရှိတဲ့ခွေးရှိမယ်ဆိုအများကြီးရှိတာ။ရှိတော့ဒီကြောင်တဲ့ခွေးခွဲတဲ့ကိစ္စကကျွန်တော်လူတွေတော့ကလွယ်ပေမဲ့တကယ်ကကွန်ပျူတာကိုခိုင်းတဲ့ခါမှာအဲ့လောက်ကြီးမလွယ်ဘူးဗျ။တကယ်တော့အရှာကြီးနှစ်ပေါင်းများစွာကျွန်တော်လောက်လာခဲ့ရပါဘူး။လောက်လာခဲ့ရပါပါတယ်။အဲ့အဲ့ဘက်မှာ feature engineering ဆိုတာကကြတော့ဟုတ်ပြီ။အဲဒီပုံမှာ chang man ti ta de che paw na khan mwe no na khan mwe wo chano ye chi de di chang so de nia ma na khan mwe so de tu ye no di ban ye chi de so pi lo chano future ni ne poun ni ya ni pi lo na khan mwe le di ban wo be yu lai pi lo no da so no chang phit nai ne so pi tat mat da myo paw no khwe so lo shin de da nout ti ya lo tu a no che ka a phin khwe ya dilo myo nout ti poun san shi de so pi lo tat mat da myo paw a lo myo ban wo chano future engineering lo paw de ya lo new na paw ma chano ai future engineering ban wo tu a self learning နဲ့သူကလုပ်ပေးတယ်။အဲ့ဒါကတကယ်ကြီးမားတဲ့ပြောင်းလဲမှုပါပဲ။ future engineering ကိုသူကလုပ်ပေးတယ်ဆိုတဲ့အပိုင်းပေါ့နော်။အဲလုပ်ပေးပါတယ်။နောက်တစ်ခုကကျတော့ကောင်းလာတာဆို scalability ပေါ့နော်။ကျွန်တော်တို့အဲလုပ်တွေအများကြီးလုပ်ကြ data နည်းနည်းနဲ့ train တော့ပြင်မဲ့ data ထပ်ဖြည့်ပြီးတော့ကျွန်တော်တို့ကเนาะ train လုပ်ရတဲ့အပိုင်းတွေပို့ပြီးတော့ model ကိုပို့ပြီးတော့ကြီးအောင်လုပ်တာပေါ့လေ။ data အများကြီးနဲ့ဖြည့်ပြီး train တဲ့အပိုင်းတွေပေါ့။အဲ့ဘိုင်းမှာလည်းကောင်းပါတယ်။မကောင်းတဲ့အပိုင်းကိုပြောရလို့ရှိရင်တော့အဓိကတော့သူက resource intensive ဖြစ်တယ်ဆိုတာက neural network သုံးပြီးဆိုတော့ GPU ဆိုတဲ့ processor လိုတယ်ဈေးကြီးတယ်နောက်တစ်ခုကကျွန်တော်တို့က transparent မဖြစ်ဘူးလို့ပြောကြတယ် black box ဖြစ်နေတယ်ပေါ့အဲ့တော့ဆိုတဲ့သဘောကဟုတ်တယ် neural network က model ကသူကခိုင်းတဲ့လုပ်ကိုကောင်းအောင်လုပ်ပေးတယ်ဒါပေမဲ့ဘာကြောင့်သူကဒီလိုမျိုးကောင်းအောင်လုပ်ပေးနိုင်တာလဲဆိုတော့ကျွန်တော်ထည့်ထည့်ဝင်ဝင်သိဖို့ကြတော့ခက်တယ်ဗျာဟုတ်လားသူက network ကြီးကအကြီးဖြစ်ပြီးတော့ရှုပ်ထွေးပြီးတော့လူတွေအနေနဲ့ကကျတော့ဒီ billion နဲ့ချီတဲ့ parameter တွေကိုလိုက်ပြီးတော့trace လိုက်ဖို့ဆိုတာမဖြစ်နိုင်ဘူး။အဲအကြောင်းမို့အခြေခံအဖြစ်ပြောလို့ရှိရင်သူက black box nature ရှိတယ်။ဆိုရက်သူကဖြေတော့သူထွက်လာလိမ့်မယ်။ဒါပေမဲ့ဘလို့အကြောင်းကြောင့်မလို့သူဒီလိုမျိုးဆုံးဖြတ်ချက်ချတယ်ဆိုတဲ့ဟာကိုကျွန်တော်လူတွေအနေနဲ့က trace လိုက်ရဖို့ခက်တယ်။အဲ့ဒါက neural network ရဲ့အားနည်းချက်တစ်ခုပေါ့နော်။နောက်ထပ်အားနည်းချက်တစ်ခုကတော့ကျွန်တော် data dependence ဖြစ်တယ်လို့ခေါ်တယ်။ဆိုရက်သူကသူက data အများကြီးလိုတယ်။အခြေခံအဖြစ်ပုံမှန်ကျွန်တော် traditional machine learning နဲ့မတူတာကြတော့ neural network သုံးပြီဆိုလို့ရှိရင် data အခြေခံအဖြစ်များလေကောင်းတယ်data အများကြီးစုရတယ် data အများကြီးပြင်ရတယ်ပေါ့နော်အဲ့ဘိုင်းကြီးက new network မကောင်းတဲ့အချက်တွေပဲ
လူရဲ့အုံနောက်ကိုတူပြီးတော့လောက်ရတယ်ဆက်ဆိုတော့တော်တော်တော့အခက်ခဲမှာပေါ့နော်ဆရာ
အခုဟုတ်ပါတယ်အခြေခံအပြင်ကလူအုံနောက်ကိုတူပြီးတော့အဲလောက်ကြတယ်ပေါ့လေဒါပေမဲ့ကျွန်တော်အုံနောက်ကတကယ်တကယ်တမ်းဘယ်လိုလုပ်တယ်ဆိုတာကိုကြီးကြီးကြီးကြီးပြောဖို့ခက်ပါတယ်1800နောက်နောက်ပိုင်းကလေးကနေစပြီးတော့ neuroscience field အနေနဲ့လည်းအများကြီးသူ့စင်တိုင်းလောက်ကြပြင်မဲ့အုံနောက်မှာဒီလို structure ရှိတယ်ဒီအပိုင်းကတော့ vision ပိုင်းနဲ့ဆိုင်တယ်ဒီဘန်တော့ language learning ပိုင်းနဲ့ဆိုင်တယ်စသဖြင့်အဲ့လိုမျိုးသိတယ်ပေါ့နောက်ခုနပြောလို့ neuron ဆိုတာရှိတယ်လူအုံနောက်မှာဆိုလို့ရှိရင် neuron ကနော်အခြေအတွက်ဘယ်လောက်ရှိတယ်အဲ neuron ရဲ့အလုပ်လုပ်ပုံကြမ်းမြင်းပေါ့ကျွန်တော်သိပါတယ်သိတယ်ပေါ့နော်သို့တော်လည်းပဲအဲဘလို့အုံနောက်ကဘလို့စဉ်းစားတယ်ဘလို့ဆုံးဖြတ်တယ်ဘလို့အသိဉာဏ်ပိုင်းနေပေါ့လေအသေးစိတ်လေ့လာတယ်ဆိုတဲ့အပိုင်းတွေကတကယ်ကျွန်တော်တို့မသိသေးတဲ့အပိုင်းတွေအများကြီးရှိပါတယ
်ဒေါက်တာရဲကျော်သူရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်တော့ကင်မြူသက်တင်ဆက်ပေးနေကြသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါ။တောက်ကြညာအတွက်သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်ပြီးဆိုတော့မှာမို့ခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပေးပါအောင်ခင်ဗျာ
။ American ရွေးကောက်ပွဲမှာရေးပေးကြောင်းမဲပေးဖို့အခက်အခဲအပြင်မဲပုံးတွေမိရှုဖြက်စည်းခံရတာပါကြုံနေရပါတယ်။နိုဝင်ဘာ5ရက်ဒီသမရရွေးကောက်ပွဲအတွက်ကြိုတင်မဲပေးနေခြင်းအခုလိုမဲပုံးတွေဖြက်စည်းခံရတာရေးပေးသင့်ပြည်နယ်တွေဖြက်စည်းမှုတွေကြောင်းမဲပေးဖို့အခက်ကြုံရတာတွေပြည်နယ်တချို့မှာရင်ဆိုင်နေရတာပါ။ Pacific နောက်မြောက်ပိုင်း Washington နဲ့ Oregon ပြည်နယ်တွေမှာကြိုတင်မဲပုံးတချို့တနင်္လာနေ့ကမိရှုခံရတာကြောင့်မဲတွေပါဖြက်စည်းသွားခဲ့ပါတယ်။Now EU ဥရောပသမဂ္ဂနဲ့ဂျပန်ကြားအရေးပါတဲ့လုံခြုံရေးနဲ့ကာကွယ်ရေးစာချုပ်တစ်ချုပ်ဆွေးလိုက်ပါတယ်။ဂျပန်နဲ့ EU တို့ကြားဒီလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပပေါင်းစုပူးပေါင်းဆောင်ရွက်မှုတစ်စာချုပ်ချုပ်တာကိုဒီနေ့တောက်ကြနေပြီလို့ရပတ်သက်တဲ့သတင်းချက်လက်တွေပြန်လည်ဖလှယ်နဲ့လေ့ကျင့်မှုကာကွယ်ရေးနဲ့ပတ်သက်တဲ့အာကာသလုံခြုံရေးဆိုင်ရာအပါအဝင်ပူးပေါင်းဆောင်ရွက်ရေးတွေကို EU နိုင်ငံကြားရေးမှူးဝါဒကြီးခဲ့ဂျိုးဆက်ဘော်ရိုနဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတကာရှိအိုင်ဝါယာတို့တိုကျိုမြို့တော်မှာလက်မှတ်ထိုးခဲ့ကြတာပါခင်ဗျာ။
ဒီစပါကွေးမင်းရဲ့ဒရင်ကြီးချုပ်ကိုပြောတော့ပေးတာပြောပြသွားတာကိုဝင်းမင်းမှာတောက်ကြညရဲ့ VOA အတန်လွင့်အစီအစဉ်တွေကိုဒီများနဲ့အဆုံးသတ်ပါစေဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကီလိုဝီလီယံနဲ့ရော့ဒ်မိုက်ကလင်းတို့ဖြစ်ကြပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီတူပါ VOA ကိုအခုလိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သွားတော်ရှင်များတဲ့ကွာမြန်မာပြည်သူပြည်သားအားလုံးတောက်ကပေါင်းကနေကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ Thank you.